Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2016ခုနှစ်မေလ14ရက်စနေနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190လိုင်းနိုမီတာ24 25 32တို့ကနေဓာတ်ရိုက်ဖမ်းယူလာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုကအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ဟစ်ဘိုလာအဖွဲ့ရဲ့ထိတ်တန့်တမူကြီးတူတေဆုံးရတာဟာအစ္စလာမ်အစွန်းရောက်တည်ရဲ့လက်ချက်ဖြစ်တယ်လို့ဟစ်ဘိုလာအဖွဲ့ကပြောလိုက်ပါတယ်အမေရိကန်စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတူကိုတိုက်ခိုက်ရေးတမူတူဖြစ်ခန့်လိုက်ပါတယ်ဖီဖာကလည်းစီနီဂေါနိုင်ငံသူတူကိုအတွင်းမူချုပ်ဖြစ်ခန့်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့လက်ဗရောင်းတောင်ကျင်းနီစီမံခန့်အရေးကော်မရှင်အစည်းအဝေးခန်းစားပါအချက်တွေတိုင်းလိုက်နာခြင်းမရှိလို့ကန့်ကွက်ဆန္ဒပြသူတွေရန်ကုန်မြို့တော်ရှိမှာဆန္ဒပြခဲ့ကြပါတယ
်မလူနာတပ်ပြီးပခါရီအတက်ဖက်ဖြည့်ရှင်းမှုတွေအဲ့လိုမျိုးတွေဖြစ်ပေါ်မလာဘူးအတွက်ဒီဆုံးကအစည်းအဝေးခန်းစားနဲ့အမီတောင်ရပေးဖို့ဆုံးကအစည်းအဝေးခန်းစားအတိုင်းလိုက်နာပါဆိုတဲ့အချက်တွေပြင်ပြပြီးတော့သက်တိုင်ရ
ဆန္ဒဖော်ထုတ်ကြတဲ့ရည်ရွယ်ချက်ကိုနိုင်ငံရေးအကျဉ်းသားဟောင်းကိုဝေလူပြပြချက်နဲ့အတူပြေဆုံးနားဆင်ရမှာပါနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီကနေ့မြန်မာငြိမ်းချမ်းရေးပြည်လဲထူထောင်ရေးလုပ်ငန်းဗဟိုဌာနကိုတွားရောက်စစ်ဆေးခဲ့တာနဲ့အတူစနေနေ့ညဦးပိုင်းတိုင်းမှာနားဆင်ရမယ့်မြန်မာတခွေအစည်းအဝေးကိုလည်းထုတ်လွှင့်ပေးအောင်ပါအစည်းအဝေးနောက်ပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြဆွေးနွေးနေကြတိုက်ရိုက်လေလိုက်အစည်းအဝေးရှိပါတယ်ဒီအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲခေါင်တို့ကကြေညာပေးပါမယ်ရှင
်ဟစ်ဘိုလာအဖွဲ့ရဲ့ထိတ်တန့်တမူကြီးတူဒမတ်စကတ်မြို့လေစိနာမှာတည်ဆုံသွားတာဟာအစ္စလာမစ်အစွန်းရောက်တည်ရဲ့လက်ချက်ဖြစ်တယ်လို့လေဘနွန်စစ်သွေးကြွဟစ်ဘိုလာအဖွဲ့ကပြောလိုက်ပါတယ်ဟစ်ဘိုလာတမူမူစတာဖာပဒရင်းတေဆုံးရတဲ့ပောက်ကွဲမှုဟာအဲ့ဒီဒေတာတွေမှာရှိတဲ့ Tech Fury Sony အစွန်းရောက်တည်အဖွဲ့ရဲ့လက်ချက်လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဖြစ်တယ်လို့သူတို့စုံစမ်းစစ်ဆေးမှုတွေကဖော်ပြနေတယ်ဆိုပြီးတော့ Hezbollah အဖွဲ့ကစနေနေ့မှာပြောပါတယ်တောက်ကြနေကဘေရုတ်မြို့တောင်ပိုင်းမှာကျင်းပခဲ့တဲ့နာရီအခမ်းအနားမှာ Hezbollah တိုက်ခိုက်ရေးသမားတွေကပဒရင်းရဲ့ရုပ်လောင်းကိုထည့်ထားတဲ့အခောင်းကိုထမ်းပြီးတော့လမ်းလျှောက်တည်ဆောင်သွားခဲ့ကြပါတယ်ပဒရင်းဟာ Hezbollah ခေါင်းဆောင်ဆာယက်ဟာဆန်နက်စရလာရဲ့ထိတ်တန့်အကြံပေးတူလည်းဖြစ်ပါရခင်ဗျာ
စီးရီးယားနိုင်ငံမှာ IS သွေးကြွတွေထိန်းချုပ်ထားတဲ့နယ်မြေတွေကိုပြည်ပကတိုက်ခိုက်ရေးသမားတွေဝင်ထွက်သွားလာလို့ရနေသေးတဲ့စီးရီးယားနယ်စပ်တနေရာကိုလုံးဝပိတ်ပစ်နိုင်မှုဟာအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ထိတ်တန့်ဦးစားပေးတာဝန်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်တောက်ကြနေကပင်ဒဂွန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရတ်နဲ့ဆီးရီးယားမှာ IS တွေကိုတိုက်ခိုက်နေတဲ့စစ်စင်ရေးရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဝါရန်ကအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေဟာ IS သွေးကြွတွေကိုအထိနာစေတယ်လို့ပြောလိုက်ပြီးတဲ့နောက်ပင်ဒဂွန်စစ်ဌာနချုပ်ရဲ့အကြီးအကဲ Ash Carter ကအခုလိုပြောလိုက်တာပါအဲ့ဒီသတင်းစာရှင်းလင်းပွဲမှာဗိုလ်မှူးကြီးဝါရန်က IS သွေးကြွတွေဟာဒေသခံတွေစီကအခွန်ကောက်တယ်လို့ညင်ညွန်ပြီးချင်းချောက်ငွေညစ်လို့ရတဲ့ငွေနဲ့အဓိကရပ်တည်နေကြတာဖြစ်တဲ့အကြောင်းအမေရိကန်နဲ့မိတ်ဖက်တပ်ဖွဲ့ဒီဟာသူတို့တိမ့်ပိုက်ထားတဲ့နယ်မြေတွေကိုတစ်ခုပြီးတစ်ခုလွတ်မြောက်အောင်လုပ်နိုင်ခဲ့တဲ့အတွက်သူတို့ရဲ့ဝင်ငွေတွေရော့ကျနေတယ်လို့ပြောသွားပါတယ်။ဒါအပြင်သူတို့စီကိုတွားရောက်ပူပေါင်းတဲ့ပြည်ပကတိုက်ခိုက်ရေးသမားအရေးအတွက်ဟာလည်းကြော်နေလာတာတွေ့ရတယ်လို့ဗိုလ်မှူးကြီးဝါရန်ကဘက်ဂရမ်မြို့ကနေရုပ်သံဆက်သွယ်ရေးလိုင်းပေါ်ကတစင်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ IS ဟာအီရတ်မှာနယ်မြေတွေတစစဆုံးရှုံးနေပေမဲ့အစွန်ရောက်စစ်သွေးကြွတွေဟာတူရကီနယ်စပ်အနီးစီးရီးယားအနောက်မြောက်ပိုင်းကမြို့ငယ်လေးနှစ်မြို့ကိုတော့ထိန်းချုပ်ထားစေပဲလို့ဗိုလ်မှူးကြီးဝါရန်ကပြောပါဗျ။အ
မေရိကန်စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတဦးကိုတိုက်ခိုက်ရေးတံမူးတဦးဖြစ်ခန့်လိုက်ပါတယ်။လေတပ်ဗိုလ်ကြီးလော်ရီ ရော်ဘင်ဆန်ဟာအမေရိကန်စစ်တပ်ရဲ့မြောက်ပိုင်းစစ်ဌာနချုပ်တံမူးအဖြစ်နဲ့တောက်ကြနေကရာထူးလွှဲပြောင်းလက်ခံယူခဲ့ပါတယ်။သူမအနေနဲ့စစ်တပ်ရဲ့ခေါင်းဆောင်တယောက်ဖြစ်တဲ့အနေနဲ့သူ့ရဲ့အမိမေပြည်သူတွေနိုင်ငံရဲ့အာဏာတွေနဲ့လွတ်လပ်စွာလှုပ်ဆောင်ပိုင်ခွင့်တွေကိုခုခံအကာအကွယ်ပေးဖို့ဆိုတဲ့သူ့ရဲ့အကြီးအမားဆုံးတာဝန်ကြီးကိုဘယ်တော့မှမေ့မှာမဟုတ်ဘူးလို့လည်းပြောပါတယ်။ Miss Robinson ဟာ American ပြည်ထောင်စု Alaska ပြည်နယ် Canada Mexico Bahama အပါအဝင်အဲ့ဒီအနီးအနားတစ်ဝိုက်ကပင်လယ်ပြင်ကိုအကာအကွယ်ပေးဖို့အတွက်တာဝန်ယူရမှာဖြစ်ပါတယ်။ခမ်းမြမြလောက်ရတဲ့စစ်စင်ရေးအခြေအနေဒီမှာ Miss Robinson ရဲ့ဥဆောင်မှုနဲ့ကိုကဲအုပ်ချုပ်မှုစွမ်းရည်ကို American ကာကွယ်ရေးဝန်ကြီး Ash Carter ကချီးကျူးလိုက်ပြီးတော့သူမဟာပေးရလိုက်တဲ့တာဝန်တိုင်းမှာသူမရဲ့ပြည်သူတွေအတွက်အရင်ဆုံးဦးစားပေးလှူဆောင်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
American စေဝါကြီးစေဝါလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ပက်ဇာဟာကုမ္ပဏီကထုတ်လုပ်တဲ့ဆေးဝါးတွေကိုစေးထိုးပြီးတည်ထန်ပေးတဲ့နေရာမှာမသုံးဖို့တားမြစ်လိုက်ပါတယ်။ကုမ္ပဏီကထုတ်လုပ်တဲ့ဆေးတွေကိုစေးထိုးပြီးကွက်မြတ်တဲ့နေရာမှာမသုံးဖို့တားမြစ်ထားပြီးသားဖြစ်ပေမဲ့ငွေကိုတားမြစ်ချက်တွေမှာကန့်သက်ချက်အစ်စ်တွေကိုထပ်ပြီးထည့်လိုက်တာလို့တောက်ကြနေကပက်ဇာကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ်အမျိုးသမီးကပြောပါတယ်။ပစ္စာကုမ္ပဏီဟာတတ်မှတ်ထားတဲ့လက်ကားအယောင်သမားတွေဖြန့်ချီရေးသမားတွေနဲ့တိုက်ရိုက်ဝယ်ယူသူတွေကိုရောင်းချရမှာကုမ္ပဏီကထုတ်တဲ့စေဝါတွေကိုစေးထိုးပြီးတည်ထန်ပေးရမှာသုံးဖို့အတွက်အကျဉ်းထောင်နေစီကိုထပ်ဆင့်မရောင်းချရဘူးဆိုတဲ့ကန့်သက်ချက်ကိုထည့်သွင်းလိုက်တာပါပြီးခဲ့တဲ့နှစ်တွေအတွင်းမှာနိုင်ငံတကာစေဝါလုပ်ငန်းပေါင်း20ကျော်ကသူတို့ထုတ်လုပ်တဲ့စေဝါတွေကိုစေးထိုးပြီးတည်ထန်ပေးတဲ့နေရာမှာမသုံးဖို့အတွက်တားမြစ်ပိတ်ပင်ခဲ့ကြပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖြစ်ရကနေစနေညပိုင်းနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြောက်ကိုရီးယားကစီးရီးတင်နန်းပေးသူ30ဟာကွန်ဂိုစစ်တပ်နဲ့ရဲရရှိတွေကိုစစ်တင်နန်းတွေအတွင်ပစ္စတိုတနက်တီထောက်ပံ့ပေးခဲ့တာဟာကုလသမဂ္ဂရဲ့အရေးယူတန်းခန့်မှုတွေကိုချိုးဖောက်ကောင်ချိုးဖောက်နိုင်ပွဲရှိတယ်လို့ကုလသမဂ္ဂအစင်ခန်းစာတရက်မှာဖော်ပြလိုက်ပါတယ်။အဒီထုတ်ပေးလိုက်တဲ့ပစ္စတိုတနက်တီဟာကွန်ဂိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကတဆင့်ကုလသမဂ္ဂရဲ့ကွန်ဂိုနိုင်ငံဆိုင်ရာငြိမ်းချမ်းရေးတပ်ဖွဲ့တွေရဲ့လက်ထဲကိုရောက်လာတယ်လို့ကွန်ဂိုနိုင်ငံပေါ်ပိတ်ဆို့ရေးယူမှုစောင့်ကြည့်ရေးကုလသမဂ္ဂအဖွဲ့တစ်ဖွဲ့ကထုတ်ပြန်လိုက်တာပါကွန်ဂိုတပ်ဖွဲ့ဝင်တွေနဲ့ရဲတွေရဲ့အဆိုအရတော့ကွန်ဂိုသမရရဲ့လုံခြုံရေးတပ်ဖွဲ့တွေကို2014ခုနှစ်ကတင်နန်းပေးစဉ်အတွင်းမြောက်ကိုရီးယားအရာရှိတွေကအဲ့ဒီတနက်တွေထုတ်ပေးခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီလောက်ကကုလသမဂ္ဂရဲ့မြောက်ကိုရီးယားနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုကိုချိုးဖောက်ရာရောက်ကောင်းရောက်နိုင်ပွဲရှိနေပါတယ်ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုအရမြောက်ကိုရီးယားနိုင်ငံအနေနဲ့လက်နက်တွေရောင်းချတာဒါမှမဟုတ်စစ်တပ်နဲ့ပို့ချတာတွေမလုပ်ရဘူးလို့တားမြစ်ထားတာဖြစ်ပါတယ်အဲ့ဒီပစ္စတိုတနက်တွေကတချို့ကိုမြို့တော်ကင်ရှာစာကလမ်းတွေပေါ်မှာတွေ့မြင်နေရပြီးအဲ့ဒါနဲ့မျိုးစားတူပစ္စတိုတနက်တွေကိုလည်းမောင်းခိုးဈေးကွက်တွေမှာဝယ်ယူလို့ရတယ်လို့အဲ့ဒီကုလသမဂ္ဂအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
တူရကီနဲ့ဆော်ဒီအာရေဗျနိုင်ငံတွေမှာနှိပ်စက်ညှဉ်းပန်းမှုတွေဆက်ဖြစ်နေတဲ့အတွက်နှိပ်စက်ညှဉ်းပန်းမှုတိုက်ဖြတ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုအကောင့်တွေဖော်တဲ့အပိုင်းကိုစောင့်ကြည့်တဲ့ကုလသမဂ္ဂကော်မတီကနေပြစ်ဒဏ်ရှုံချလိုက်ပါတယ်တူရကီနိုင်ငံမှာနှိပ်စက်ညှဉ်းပန်းမှုတွေကြေကြေပြန့်ပြန့်လုပ်နေတာဒါမှမဟုတ်စနစ်တကျလှုပ်ဆောင်နေတာတော့မတွေ့ရဘူးလို့နှိပ်စက်ညှဉ်းပန်းမှုစံကြီးဆိုင်ရာကုလသမဂ္ဂကော်မတီကပြောပါရယ်ဒါပေမဲ့နှိပ်စက်ညှဉ်းပန်းမှုအတွက်ပြစ်ဒဏ်ကျင်းလွန်ခွင့်ရနေတာလူမဆန်အောင်ဆိုးဝါးတဲ့အခြေအနေမှာဖမ်းဆီးထိန်းသိမ်းထားတာနဲ့ဥပဒေမဲ့တပ်ဖြတ်စီရင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေရှိနေတာကြောင့်စိုးရိမ်ရတဲ့အခြေအနေတော့ရှိနေသေးတယ်လို့လွတ်လွတ်တဲ့ကျွမ်းကျင်သူ၁၀ဦးပါဝင်တဲ့အဲ့ဒီကော်မတီကပြောလိုက်ပါရယ်ဒါအပြင်ဆော်ဒီအာရေဗျနိုင်ငံမှာတေဒဏ်စီရင်တဲ့အရေးအတွက်မြင့်တက်လာတာကိုလည်းစိုးရိမ်ကြောင်ထောက်ပြပြီးတေဒဏ်ပေးနေတာကိုရပ်တန့်မှုအတွက်ကော်မတီကတိုက်တွန်းထားပါရယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကဝေးလံခေါင်တည်တဲ့ရက်တစ်ခုမှာသတင်းသုံးနေတဲ့ဗုဒ္ဓဘာသာဖုန်းကြီးတစ်ပါးအသက်ခံရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောလိုက်ပါတယ်။တတော်85နှစ်ရှိပြီဖြစ်တဲ့မောင်ရွှေဦးချက်ရဲ့ခန္ဓာကိုယ်ရုပ်လောင်းကိုမြို့တော်ဒါခာရဲ့အရှိတောင်ပတ်မိုင်းနေရာကျော်မှာတည်တံ့တည်ရှိနေတဲ့ဖုန်းကြီးကျောင်းမှာစနေနေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဇင်းဟာတပါးတဲ့သတင်းသုံးနေတာဖြစ်ပြီးတော့သူ့ကိုဘာကြောင့်တတ်တယ်ဆိုတာတော့မသိရသေးဘူးလို့ရဲကပြောပါတယ်။အခုလိုတတ်ခံရတဲ့သတင်းတွေထွက်လာပြီးတဲ့နောက်ဒေသခံတွေကြားဆိုရင်ထိတ်လန့်မှုတွေဖြစ်ပေါ်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းလီစတာသတင်းစာကပြောပါတယ်။ဖုန်ကြီးနဲ့သားတော်ဆက်သူပြောတာကတော့သူ့ရဲ့ဖခင်မှာဒေသတဲမှာဘသူနဲ့မှရန်ညွှန်းရန်စားမရှိဘူးလို့ဒေးလီစတာသတင်းစာကိုပြောပါတယ်ဒါပေမဲ့ဦးချက်ရဲ့အသက်အန္တရာယ်ကိုရန်ပြုမယ်လို့ချိန်ချောက်ထားတဲ့စာရီရကြောင်းဒါပေမဲ့ဘသူကမှဒါကိုအရေးတယူလေးလေးနက်နက်မရှိခဲ့ဘူးလို့လူခွေရေးရှင်းနေတဦးကပြည်သက်သတင်းအေဂျင်စီ AFP ကိုပြောပါတယ်ဦးချက်အခုတည်ဆုံသွားမှုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာအလဲလက်ဝါဒီတွေပညာရှင်တွေဘလော့ဂါတွေနိုင်ငံသားတွေနဲ့လူနည်းစုဘာသာဝင်တွေပေါ်တက်ဖြတ်တာတွေထဲမှာနောက်ဆုံးတည်ဆုံမှုဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာစိုးရိမ်မှုတွေလည်းဖြစ်နေပြီးအစွန်းရောက်အစ္စလာမ်အဖွဲ့တွေရဲ့ချိန်ချောက်မှုတွေခံရပြီလားဆိုပြီးတော့လည်းမေးခွန်းတွေထွက်ပေါ်နေပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်ရက်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒေသအသီးသီးမှာလူပေါင်း56ဦးထိမိုးကြိုးပစ်ခံရပြီးတည်ဆုံခဲ့တဲ့အတွက်လူတွေကြားမှာထိတ်လန့် ထိတ်လန့်တုန်လှုပ်နေကြတယ်လို့အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတပတ်လောက်ကြာအောင်အပူပြင်းထန်နေခဲ့ပြီးတဲ့နောက်ဂျာတာရင်းတွေကခရိုင်14ခုမှာမိုးပြင်းထန်ရွာပြီးလျှက်စီးလက်မိုးကြိုးပစ်တာတွေဖြစ်ခဲ့ပြီးအနည်းဆုံးလူ33ဦးသေဆုံးခဲ့ပါတယ်။အဲ့ဒီနောက်တောက်ကြာနေမှာတော့မိုးကြိုးပစ်တာတွေဇက်တိုက်ထပ်ဖြစ်ခဲ့ပြီးအနည်းဆုံး23ဦးထပ်ပြီးသေဆုံးခဲ့တာပါ။မိုးကြိုးပစ်တာကြောင့်လူအများပြားလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုင်ငံအနှံ့ကသေဆုံးဒဏ်ရာရခဲ့တဲ့သူအများစုဟာလေယာဉ်လုပ်ငန်းဝင်တွေမှာဒါမှမဟုတ်ဟင်းလင်းမြင်တွေမှာရှိနေတဲ့မိုးကြိုးပစ်ခံခဲ့ရတာလို့ဂျဲဒီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီမတိုင်ခင်များသောအဖြစ်မတ်လနဲ့မေလကြားမှာမိုးကြိုးပစ်တာတွေဖြစ်ပေါ်လေးရှိပြီးကျေးလက်ဒေသတွေမှာမိုးကြိုးပစ်ခံလို့လူသေဆုံးတာတွေအများဆုံးဖြစ်လေရှိပါတယ်။မနစ်ကမိုးကြိုးပစ်ခံလို့သေဆုံးသူ52ဦးထိရှိခဲ့ပြီးမယ်။အခုနှစ်မှာတော့လွန်ခဲ့တဲ့နှစ်ရက်အတွင်းသေဆုံးသူ56ယောက်အပါအဝင်ပြီးခဲ့တဲ့မက်စလာကလေးကမိုးကြိုးပစ်ခံလို့သေဆုံးသူ90ဦးထိရှိသွားပြီဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကရဲလေ့ကျင့်အကြောင်းတစ်ခုနားမှာအထေကန်ကားဘုံခွဲတိုက်ခိုက်မှုကြောင့်ရဲရရှိ3ယောက်သေဆုံးသွားခဲ့ပါတယ်။ဟယ်မန်ပြည်နယ်မှာစနေနေ့ကဖြစ်ခဲ့တဲ့အဲဒီတိုက်ခိုက်မှုအတွင်းကလေးငယ်တယောက်ထက်မနည်းအပါအဝင်လူ12ယောက်လည်းဒဏ်ရာရသွားပါတယ်။တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပါတယ်။FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကသူ့ရဲ့အတွင်းမှုချုပ်နေရာအတွက်အမျိုးသမီးတူကိုပထမဆုံးအကြိမ်ဖြစ်နေခန့်လိုက်ပါတယ်။စီနီဂေါနိုင်ငံသူဖတ်မာဆမ်ဘော့ဂျူဆမူရာကိုမီလာ73ရက်နေ့ကအတွင်းမှုချုပ်ဖြစ်နေခန့်လိုက်တာဖြစ်ပြီးတော့ဒါဟာဥရောပတိုက်သားမဟုတ်သူတွေကပထမဆုံးအတွင်းမှုချုပ်ဖြစ်လာသူလည်းဖြစ်ပါတယ်။ FIFA တွင်အဂတိလိုက်စားမှုလက်ပေးလက်ယူတာတွေနဲ့ငွေချေးမမှန်မကန်သုံးစွဲမှုတွေအကြီးအကျယ်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်အခုလိုဆမူရာကိုခန့်လိုက်တဲ့အတွက်သူရဲ့လုပ်ငန်းနဲ့ပတ်သက်တဲ့ဥဆောင်မှုတွေတည်ဆောက်မှုတွေမှာကောင်းမွန်တဲ့ဂုဏ်သတင်းတွေက FIFA ကိုအများယုံကြည်လက်ခံနိုင်မှုတွေရအောင်ပြန်လုပ်ပေးနိုင်လိမ့်မယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကမျှော်လင့်နေပါတယ်။ FIFA ရဲ့အတွင်းမှုချုပ်ဟောင်း Jerome Vaca ကိုတော့ဘောလုံးပွဲရုပ်သံလွှင့်ခွင့်ဆိုင်ရာသဘောတူညီချက်တွေကမ္ဘာဖလားဘောလုံးပွဲလက်မှတ်ရောင်းချတဲ့နေရာမှာမမှန်မကန်အလွဲသုံးစားလုပ်တာတွေကြောင့်ယာရုကနေဖြုတ်ချပြီးတော့ဘောလုံးပွဲတွေကနေလည်း12နှစ်ကြာတာမြင့်ပိတ်ပင်လိုက်ပါတယ်။လာမယ့်ဘောလုံးရာသီမှာဘိုင်ယန်မြူးနစ်နီးပြဖြစ်လာမယ့်ကာလိုအန်ချယ်လော့တီကသူဟာဖာကူဆန်နေရာကိုဆက်ခံဖို့အတွက်ကမ်းလှမ်းခဲ့တာကိုလက်မခံခဲ့ဘူးလို့ပြောလိုက်ပါတယ်။2013ခုနှစ်ကမန်ယူနီးပြကြီးဖာကူဆန်ကသူ့ကိုပဲရစ်မှာထမင်းစားဖို့ဖိတ်ပြီးတော့သူ့နေရာမှာဆက်ခံပြီးမန်ယူနီးပြအဖြစ်လုပ်ဖို့ကမ်းလှမ်းခဲ့ပေမဲ့သူ့အနေနဲ့ရီယယ်မက်ဒရစ်နီးပြလုပ်ဖို့လက်ခံထားပြီးဖြစ်တာကြောင့်လက်မခံဘဲညှင်းပယ်ခဲ့တယ်လို့အန်ချယ်လော့တီကပြောကြောင်းဥရောပအားကစားသတင်းတွေမှာဖော်ပြခဲ့ကြပါတယ်ခင်ဗျာ
2016ခုနှစ်မေလ14ရက်စနေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲကောင်တို့ကြီးညာပေးခဲ့ကြတာပါအခုစနေညပိုင်းနားဆင်ကြရမယ့်သတင်းဆောင်ပါတွေထုတ်လွှင့်ပေးမယ့်အထက်မှာတော့အရင်ဆုံးလက်ဗရောင်းတောင်အရေးရန်ကုန်မြို့တော်ခမရှိမှာကန့်ကွက်ဆန္ဒပြခဲ့ကြတာကိုကြည့်ကြရအောင်ပါလက်ဗရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းလိုက်နာဆောင်ရွက်ခြင်းမရှိတဲ့တင်းနီစီမံကိန်းပေါ်မှာကန့်ကွက်ပြီးတော့ရန်ကုန်မြို့တော်ခမရှိမှာလက်ဗရောင်းတောင်အရေးတက်ကြွလှုပ်ရှားသူတွေဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့ခွင့်ပြုမိန်ပေးထားတဲ့နေရာမှာဆန္ဒပြခဲ့တာမဟုတ်တဲ့အတွက်အာဏာပိုင်တွေကလာရောက်တားဆီးခဲ့တဲ့အကြောင်းကိုလည်းထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်တဲ့သခိုင်းတိုင်းရင်းမာပင်ခရိုင်ထဲကလက်ဗရောင်းတောင်ကျင်းနီစီမံကိန်းဟာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းလိုက်နာကျင့်သုံးဖို့အတွက်တက်ကြွလှုပ်ရှားသူတွေနိုင်ငံရေးအကျဉ်းသားဟောင်းတွေကရန်ကုန်မြို့တော်ခမ်းမရှိမှာစနေနေ့မနက်ပိုင်းကဆန္ဒပြခဲ့ကြပါတယ်။တက်ကြွလှုပ်ရှားသူတဦးဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုဝေလူကတော့အခုလိုပြောသွားပါတယ်။
ဒီ၎င်းဒေတာမှာရဲမစ်စင်တာကညပိုင်းမှာပဲလှုပ်ရှားမှုတွေတောင်းဆိုမှုရှိနေတာပါ။အဲ့တော့အဲ့လှုပ်ရှားမှုတွေတောင်းဆိုမှုတွေရှိနေတဲ့အခြေအနေတစ်ခုမှာမလူနာတဲ့တပ်ဖွဲ့ပခါတွေအတက်ဖက်ဖြည့်ရှင်းမှုတွေအဲ့လိုမျိုးတွေဖြစ်ပေါ်မလာဘူးအတွက်ဒီဆုံးကအစီအကံစာနဲ့အညီဆောင်ရွက်ပေးဖို့ဆုံးကအစီအကံစာအတိုင်းလိုက်နာပါဆိုတဲ့အချက်တွေကိုတင်ပြပြီးတော့သက်ဆိုင်ရာတိုင်းဒေသကြီးအစိုးရအဖွဲ့တွေကိုဆွေးနွေးကြည့်နိုင်မှုသူတို့စာတင်တယ်ပေါ့။အဲ့စာတင်တဲ့အခြေအနေတစ်ခုအမြန်ဆုံးအကောင့်တွေပေါ်လာဖို့အတွက်ကိုရန်ကုန်မှာရှိနေတဲ့ဒီတက်ကြွလောက်ချားတဲ့ဒုဗေနိုင်ငံရေးရန်သူတွေနေကလည်းပဲဒီအသေါ်လာရှိတယ်။စုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာနဲ့အနေနဲ့ရောင်းဒေတာများနေတောင်းဆိုမှုထောက်ခံပါတယ်ဆိုတဲ့အခြေအနေပြရတယ်ဆန္ဒထုတ်ပြန်ဆန္ဒပြတယ်ဘယ်လိုဆိုတော့ကျွန်တော်တို့အတိအကျယူရတဲ့ကတော့အစီရင်ခံစာကိုဥပိုင်မှမောင်းကလိုက်နာမယ်လို့ကတိကိုပေးပြတာဖြစ်တယ်။ဒေတာကံကြီးကလည်းစုံကောအစီရင်ခံစာနဲ့အညီဆောင်ရွက်ဖို့ပြောတယ်ဆိုတော့စုံကောအစီရင်ခံစာကိုစက်ဝင်ပြီးအကောင့်တွေပို့နိုင်လို့အတွက်အခြေအနေတစ်ခုကိုဆောင်ရွက်တာပါမှာ
ဆန္ဒထုတ်ဖော်ဖို့အတွက်ခွင့်ပြုမိန့်ကိုလေသမားရေးလှုပ်ရှားသူနိုင်ငံရေးအကျဉ်းသားဟောင်းဦးဝင်းချိုကတင်ပြခဲ့ပေမဲ့စ
ဘိုးစိမ်မန်ကွင်းပြင်မှာဖြစ်ပါတယ်ဒါပေမဲ့တက်ကြွလှူရှားသူတွေကတော့လက်ပလောင်းရဲကိုနိုင်ငံတကာနဲ့လူလူတွေပုံမိုသိရှိစေဖို့အတွက်ရန်ကုန်မြို့လေကောင်ကမြို့တော်ခန့်မှရှိကိုရွေးချယ်ခဲ့ကြပါတယ်အဓိကကတော့ဒီနေရာမှာကွန်ပျူတာမပေးတာဖြစ်တဲ့အတွက်ဒါသူတို့တားမြစ်တယ်ဆိုတဲ့အခြေအနေတစ်ခုလာရောက်ပြီးတော့အကောင့်ထဲပေါ်လာရှိတယ်ဒါပေမဲ့ဥပဒေအနေနဲ့ဒီစာနာထုတ်ပေါ်ရ
ုံယူအတွက်ကျွတ်နေတဲ့အခြေအနေတစ်ခုကထုတ်ပေါ်ပြသတာဖြစ်တဲ့အတွက်သူတို့ဥပဒေအရေးယူမယ်ဆိုရင်ခံရမှာပါပဲ။
မကြသေးခင်တုန်းကတော့လက်ဘရောင်းတောင်ဆက်လင်းကြီးဒေသကလွှတ်တော်ကိုယ်စားလှယ်တွေတိုင်းဒေသကြီးကလွှတ်တော်ကိုယ်စားလှယ်တွေကဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးအခြေအနေတွေကိုမေးမြန်းစုံစမ်းခဲ့သလိုမကြခင်မှာတော့လွှတ်တော်မှအရေးကြီးအဆိုအဖြစ်တင်သွင်းဖို့အတွက်ပြင်ဆင်နေကြောင်းVOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုခဲ့ပါတယ်။ဒီအတွက်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းလက်ဘရောင်းရေးကိုလွှတ်တော်မှအမြန်ဆုံးတင်ပြဆွေးနွေးပေးဖို့ကိုလည်းဒီကနေ့ဆန္ဒပြသူတွေကမြစ်တာရက်ခံခဲ့ကြပါတယ်။
ဒီလက်တွေ့တကြအကောင့်တွေပေါ်ပြီးဒေတာနဲ့ဒေတာကန်ကြီးရဲ့ရှားမှာ free ပခါတွေအစိုးရတည်းရဲ့ရှားမှာအမြင့်သိမ်းဆောင်မှုတွေမဖြစ်ဘူးတော့ကြောင်းလေးကိုဖော်ဆောင်နေတဲ့အစိုးရတည်းတည်းအနေနဲ့ပြည်သူတွေအမြန်ဆုံးအကောင့်တွေပေါ်ပြီးတော့ဆောင်ရွက်ပေးဖို့စစ်တမ်းရခံပါလေ
။ဆန္ဒပြသူတွေဟာလက်ဘရောင်းတောင်ကျင်းနီစီမံကိန်းကနေဖြစ်လာမဲ့ဆိုးကျိုးတွေလက်ရှိဒေတာကန်ကြီးရဲ့နှစ်နာမှုတွေကိုလည်းပိုစတာများကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါ။ညနေပိုင်းမှာတော့နိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်တဲ့ကိုနေလင်းစိုးဟာလည်းလက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေရဲ့တောင်းဆိုမှုတွေလှုပ်ဆောင်ပေးဖို့အတွက်ရန်ကုန်မြို့တော်ခမ်းမရှိကနေစတင်ပြီးလက်ဘရောင်းတောင်ထိခြိတက်လမ်းလျှောက်မှုကိုစတင်ခဲ့ပါတယ်။ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းဟာဒေသခံတွေကိုတနက်နေ့ပြစ်ခတ်မှုတွေနဲ့လူသတ်မှုတွေဖြစ်တဲ့အထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ခါအပားတရားခန့်ဟာမီးလောင်ဒဏ်ရာတွေရခဲ့တာပါဒီအတွက်ဒေါက်ဆာစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာကိုလိုက်နာမှုမရှိဘူးဆိုပြီးဒေသခံတွေသာမကတက်ကြွလှုပ်ရှားသူတွေကပါဆန္ဒထုတ်ဖော်နေကြတာဖြစ်ပါတယ်ရှင
်မအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုဒေါက်ဆာစုကြည်ကမြန်မာငင်းချမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာနကိုတွားရောက်ခဲ့တဲ့ဘက်ကိုလည်းကြည့်ကြရအောင်ပါပါဝင်တဲ့ပါဝင်တိုက်သူတွေအကုန်ပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအရှိန်မြှင့်ဆောင်ရွက်မယ်လို့ဆိုထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှမြန်မာငြိမ်းချမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာန MPC စင်တာရဲ့လုပ်ငန်းစဉ်တွေကိုလာရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မြန်မာငြိမ်းချမ်းရေးဖော်ဆောင်တဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့သဘောထားအမြင်တိုင်းရင်းသားပါတီတွေရဲ့အတန်ကိုအလေးထားနားထောင်သင့်တယ်လို့အမျိုးသားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးဗဟိုဌာန National Reconciliation and Peace Center NRPC ကိုပြန်လည်ဖွဲ့စည်းတဲ့အခါမှာလူသစ်မှုသစ်နဲ့လုပ်ငန်းစဉ်သစ်တွေကိုဖော်ဆောင်သင့်တယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်ရန်ကုန်မြို့ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မှာမြန်မာငြိမ်းချမ်းရေးစင်တာ MPC ကိုရောက်ရှိလာပြီးတော့ MPC တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အတူငြိမ်းချမ်းရေးညှိနှိုင်းရေးတာဝန်ခံအဖြစ်တာဝန်ပေးထားတဲ့ဒေါက်တာတင်မျိုးဝင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့လိုက်ပါလာပြီးတော့မြန်မာငြိမ်းချမ်းရေးစင်တာ MPC ရဲ့တာဝန်ရှိသူတွေက MPC စင်တာလဲပတ်နေတဲ့ရုံးလုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြခဲ့ပါတယ်လို့ MPC ငြိမ်းချမ်းရေးအဖွဲ့ကဦးလာမောင်ရွှေကပြောပါတယ
်ငြိမ်းချမ်းရေးဖြစ်စင်ရတဲ့အချိန်ဦးနဲ့လည်းတွားနေလို့ပြင်ဆင်နေတော့ဒီလိုမျိုးစက်ကတေးရီယာဘော်ဒီတစ်ခုအတွက်ပြည်ပြည်တော်မှာရန်ကုန်မှာလူနဲ့တဘောရှိတဲ့အတွက်ကျွန်တော်ကဒုက္ခခဲ့တဲ့ပတ်ရှင်တို့ထားခဲ့တဲ့ဟာတွေနဲ့ဆက်ပြီးတော့ဒီဗီဒီယိုနဲ့ဆင်းလာပြီးတော့အရင်ကျွန်တော်တို့အဆောက်အဦတွေကိုဘယ်လိုအုံးချပေးလဲပတ်လဲနောက်ဘယ်လိုအူထိန်းသိမ်းထားကြလဲပေါ့နော်ကျွန်တော်တို့ကလွတ်ပြောင်းပေးဖို့အတွက်ထိန်းသိမ်းရဲ့အခါမှာရှိတဲ့အတွက်အဓိကတော့ဒီလိုဟာမျိုးတွေပါပဲ MPC ကတော့မနက်31ရက်နေ့တွေကနေပြီးတော့ဒီဘုံရန်တာဝန်တွေအလုံးအပြီးဆုံးပါပြီတော့သူကနောက်ချံဖွဲ့အနည်းငယ်ကတော့ဒါကိုထိန်းသိမ်းထားပြီးတော့လွတ်ပြောင်းပေးဖို့အတွက်ပြင်ဆင်နေတဲ့အနေပါပါ
နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်က National Reconciliation and Peace Center NRPC လို့ခေါ်တဲ့အမျိုးသားယဉ်ကျေးစီရင်တဲ့ငြိမ်းချမ်းရေးဗဟိုဌာနပြည်လဲဖွဲ့စည်းရေးအပါအဝင်27ရာစုပင်လုံညီလာခံခေါ်ယူကျင်းပနိုင်ရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားလှုပ်ဆောင်နိုင်မှုအမျိုးသားယဉ်ကျေးစီရင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်တိုင်းမှာပါဝင်သည့်ပါဝင်ထိုက်သူတွေပါဝင်ခွင့်ရရှိဖို့ဆောင်ရွက်သွားမယ်ဆိုတာကိုလည်းတမရအိမ်တော်မှာပြီးခဲ့တဲ့သတင်းဘက်ကတွေ့ဆုံခြင်းတုန်းကပြောဆိုခဲ့မှုပါတယ်အရင်ဆိုရလက်ထက်ကလေး ကမြန်မာညီညာရေးလုပ်ငန်းစဉ်ဖော်ဆောင်မှုတွေမှာပါဝင်ခဲ့တဲ့မြန်မာညီညာရေးစင်တာကတာဝန်ရှိတဲ့သူတွေအနေနဲ့ကတော့နိုင်ငံသားတယောက်ရဲ့အခမ်းကဏ္ဍအနေနဲ့တတတအားတက်နိုင်တဲ့အခမ်းကဏ္ဍကပါဝင်ဆောင်ရွက်သွားမယ်ဆိုတာကိုပြောပါတယ
်။ကျွန်တော်တို့အနေနဲ့တော့ Missionary Reconciliation and Peace Center လို့မျိုးကျန်တဲ့ပြည်ပြည်နဲ့ပြည်သူမျိုးသားကတော့ပြင်ဆင်တာတွေလုပ်မယ်ဆိုပြီးတွေ့တဲ့အတွက်အခုထိတော့ကျွန်တော်တို့တိတိကျကျပါလိမ့်ကျွန်တော်တို့အနေနဲ့တော့အမှမရှိသေးဘူး။တော်စံစီမှာတော့စနာပြသားတွေရှိနေပါလိမ့်မယ်အဲ့တော့ဟိုဒါလအနည်းငယ်အတွင်းမှာ27ရာစုပြေလို့မိလာကြလို့မျိုးကျင်းပဖို့ပြင်ဆင်တာဖြစ်တဲ့အတွက်လိုအပ်တဲ့ဟာတွေတော်တော်တော့လင်းနေခွာလို့လုခဲ့တဲ့ညီငယ်ဖြစ်စင်မှာတပေါင်းတနေရပါခဲ့တော့အတော်ဝင်ပြီးဖြစ်ပြီးတော်ဝင်မသေးဘူးဖြစ်စေနိုင်ငံသားတယောက်အနေနဲ့တော့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့ကိစ္စတွေတော့ဆက်လုပ်ဖို့တော့စဉ်းစားထားပါလိမ့်မယ်
အခုလိုဒေါအောင်ဆန်းစုကြည်အနေနဲ့ညီညာရေးလုပ်ငန်းစဉ်ကိုဖော်ဆောင်တဲ့အခါမှာတော့အများပြည်သူယုံကြည်အားထားတဲ့လူပုဂ္ဂိုလ်တွေတိကျခိုင်မာတဲ့မူဝါဒသစ်တွေနဲ့လှုပ်ဆောင်နိုင်မှသာစစ်မှန်တဲ့ညီညာရေးရနိုင်ခြင်းရှိတယ်ဆိုတာကိုလည်းနိုင်ငံရေးအကဲခတ်ဒေါက်တာရမ်မြို့သိန်းကသုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်ဖွဲ့စည်းမဲ့မြန်မာ Peace and Reconciliation Center ပေါ်မှာပြည်သူလူထုရဲ့ယုံကြည်မှုနဲ့အားကိုးမှုကိုဒေါအောင်ဆန်းစုကြည်အနေနဲ့သူကိုယ်တိုင်ဦးဆောင်ပြီးဖွဲ့စည်းမဲ့ညီညာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းကိုလူသစ်တွေနဲ့ဖွဲ့စည်းနိုင်မယ်ဆိုရင်အကောင်းဆုံးပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ်။တကယ်တာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အလုပ်လုပ်တဲ့ဒူတွေဟာလူသစ်တွေဖြစ်ဖို့လိုပါတယ်။သူတစ်ဖြစ်တော့ဒီတိုင်းလမ်းလမ်းလက်ကင်အဖွဲ့အစည်းတွေကျင့်ချင်းမှုကိုရနိုင်မဲ့နောက်တိုင်းလမ်းလမ်းလက်ကင်အဖွဲ့အစည်းတွေကအလေးစားတဲ့ပုံကူမျိုးတွေလိုအပ်တယ်လို့မြင်ပါတယ်။
နိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အနေနဲ့ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ NCA အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေပါဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေတိုင်းရင်းသားအစုအဖွဲ့တွေနဲ့အစိုးရတို့ကြားတွေ့ဆုံပြီးသူတို့ရဲ့သဘောထားအမြင်အသံတွေကိုအလေးနက်ထားနားထောင်သင့်တယ်လို့လည်းဒေါက်တာရမ်မြို့သိန်းကအကြံပြုပါတယ
်။ဒေါက်တာဆုချီဦးဆောင်တဲ့ညီညာရေးလုပ်ငန်းစဉ်ကိုအခုအချိန်နေတဲ့ပို့ပြီးတော့ပြင်းလင်းမြင်လာမှုရှိရှိနဲ့စီမံဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။သူတို့ဖြစ်တော့တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်NCA ကိုလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းမလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေရဲ့အတန်တွေကိုပို့ပြီးတော့ခြေခြေပြန့်ပြန့်နားထောင်နိုင်မှုလိုပါတယ်။ပို့ပြီးခြေခြေပြန့်ပြန့်သုံးသပ်ဆွေးနွေးနိုင်မှုလိုအပ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမေအောင်လိုင်ဘက်ကလည်းနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့လက်တွဲပြီးတော့၅နှစ်အတွင်းညီညာရေးရအောင်လှုပ်ဆောင်သွားမယ်ဆိုတာကိုလည်းပြည်တွင်းသတင်းမီဒီယာတွေနဲ့မနေ့ကတွေ့ဆုံတွင်ကအဓိကထားပြောကြားခဲ့ပါတယ်။အခုလိုတက်မတော်ကာကွယ်ရေးဦးစီးချုပ်သမ္မတတင့်နဲ့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တို့ဘက်ကပြည်တွင်းညီညာရေးဖော်ဆောင်မယ်လို့ပြောဆိုနေခြင်းနဲ့တပြိုင်တည်းမှာပဲအခုရပိုင်တွင်မှာကိုရခိုင်ကချင်ရှမ်းစတဲ့တိုင်းရင်းသားဒေသတွေမှာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်နေတဲ့အတွက်တိုင်းရင်းသားတွေနဲ့လက်ရှိအစိုးရတဲ့ကြားယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးလှုပ်ဆောင်ရမယ့်အဓိကလုပ်ငန်းစဉ်ဖြစ်တယ်ဆိုတာကိုလည်းသုံးသပ်မှုတွေရှိပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါရှင်။အခုမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရပါတော့မယ်။ရန်ကုန်မြို့ပါဝင်ပြည်နယ်နဲ့တိုင်းဒေသကြီးတွေမှာလက်တလောလျှက်စစ်မှုပြတ်တောက်မှုဒဏ်ကိုတနိုင်ငံလုံးအနှံ့ခံစားနေကြရပါတယ်။လျှက်စစ်ဖြန့်ဖြူးရေးဆိုင်ရာအခက်အခဲတွေနဲ့ပြည်သူတွေရဲ့လျှက်စစ်မှုလိုအပ်ချက်တွေအကြောင်းကိုဒီတစ်ပတ်ရဲ့မြန်မာတခွင်အစီအစဉ်မှာ VOA သတင်းတောက်မတ်တင်ကီလင်းကတင်ပြပေးပါမယ်ရှင်။
အခုတော့နေ့စဉ်ဘဝတွေမှာရောလူမှုကွန်ရက်တွေမှာပါရေပန်းစားနေတာကတော့ system breakdown ဆိုတဲ့စကားလုံးပဲဖြစ်ပါတယ်။နေ့စဉ်လျှက်စစ်မှုပြတ်တောက်မှုတွေဟာ system breakdown လို့ခေါ်တဲ့မိပေးစနစ်ချွတ်ယွင်းမှုကြောင့်ဖြစ်ပွားနေရတယ်ဆိုတဲ့ဖြေရှင်းချက်နဲ့အတူမြန်မာပြည်သူတွေကြားမှာအပျော်များနေတာပါ။လက်တလောလျှက်စစ်မှုပြတ်တောက်မှုဒဏ်ခံစားနေရတဲ့ရန်ကုန်မြို့နယ်ပြည်သူတွေရဲ့စကားသံတွေကတော့ဒီလိုပ
ါ။နေကင်းတဲ့အလုပ်သွားတဲ့ပါကြောင့်နော်ပြန်လာတကယ်နားမယ့်အချိန်ပေါ့နားမယ့်အချိန်မှာကျွန်တော်အဆင်မပြေဘူးအဲကောင်လိုဟာမျိုးမရအောင်နောက်ဟိုမိရအရင်နေတော့ကြတော့အချောင်းမှာတစ်ပြင်းချက်တာပါညာပြန်လာမှကျွန်တော်တို့နေခင်းမဲ့အလုပ်သွားပြီးတော့မှညဘက်မှာပြန်လာတဲ့လူတွေတော့ဘယ်လိုမှအဆင်မပြေဘူးပေါ့နော
်အဓိကတော့အလုံးကြမ်းကြာတာပေါ့ခါတိုင်းဆိုလို့ရှိရင်တော့ပုံမှန်ပြီးနေရတာကအကွမီးမလာဘူးဆိုလို့ရှိရင်ခါတိုင်းတစ်ရက်နဲ့ပြီးရမယ့်ဟာအကွနှစ်ရက်သုံးရက်လို့ဖြစ်လာတာပေါ့နော်အမီးမငိမ့်တာတချောင်းပေါ့မီးမငိမ့်တဲ့အခါကျတော့စက်တွေကကွန်ပျူတာတွေပါတယ်ဆိုလို့ရှိရင်ပြတ်ဟိုဖြစ်တာပေါ့နော်ပြတ်တာပေါ့ပြတ်နိုင်တယ်ဆိုတော့ဒါပေမဲ့ GPS ခံထားလဲခဏပဲမခံဘူးလေအဲ့လိုမျိုးအဓိကကတော့မီးမမှန်တော့အလုတ်ကဟိုသတ်မှတ်ထားတဲ့အချိန်တည်းအရင်တော့ဆိုတော့ဒီနေ့ပေးရင်မနှဖန်ရတယ်ဆိုတဲ့ဟာမျိုးရှိရမှာအခုကတော့မရတော့ဘူးပေါ့နော်နှစ်ရက်တည်းဒါဆိုတော့အချိန်ကိုခတ်မှန်းလို့မရတော့ဘူးဖြစ်သွားတယ်ဒါနဲ့ပြီးမဲ့ဆိုရဲလုပ်ငန်းကိုခတ်မှန်းအားခတ်သွားအောင
်ပြည်သူတွေအနေနဲ့ system breakdown ကြောင့်မီးပြတ်တယ်ဆိုတာထက်မီးပြတ်ရတဲ့အဓိကအကြောင်းရင်းကိုတိတိကျကျသိလို့ကြပါတယ်
အခုဆိုတော့ဟိုဟာတာတောင်ဖြစ်နေအောင်နော်တခုဆိုတော့ ਨੇ system break down ွားလို့ပါပါညာဆိုပြီးမှဟိုစကလုံးလေးတောင်မှပဲခက်စားသွားတယ်နော်ဆိုတော့ဟိုဖြစ်စေချင်တာဗောနော်ကျွန်တော်တို့ဒီဆိုးရကျွန်တော်တို့ကိုယ်တိုင်မဲပေးခဲ့တဲ့အဆိုးရပါပဲဆိုတော့ဖြစ်စေချင်တာကဥမာတကယ်တာဝန်ရှိတာကအဲလက်စစ်ဝန်ကြီးမှာပြည်တော်စုဝန်ကြီးကပို့တာဝန်ရှိတာဆိုတော့သူလွတ်တော်မှာတခါပြောသွားတယ်ပြောတယ်ဒါပေမဲ့တိတ်ပြီးတော့မှထိရောက်တဲ့ဟာမသူမပြောသွားနိုင်ဘူးမပြောပြဘူးဆိုတော့အဲ့ဒါကျွန်တော်တို့အနေနဲ့ကျွန်တော်ပြည်သူတယောက်အနေနဲ့ကျွန်တော်တို့ record တင်မြောက်ထားတဲ့ဆိုရအောင်ပြောရမယ်ဆိုတော့ဒါတိတ်ပြီးတော့မှလက်ခံနိုင်ကြမရှိဘူး။ဒါတော့ကျွန်တော်တို့ရဲ့အမြင်ပါ
။တကယ်တော့ system breakdown မီးပေးစနစ်ချွတ်ယင်းချက်ဖြစ်တယ်ဆိုတာဟာကြိုတင်မသိနိုင်တဲ့ကိစ္စရဲ့တစ်ခုဖြစ်နေတာပါ။မြန်မာနိုင်ငံကိုအဓိကမီးပေးတဲ့ဓာတ်အားပေးစက်ရုံတွေဟာမြောက်ဖြားဒေသတွေမှာအလဲပိုင်းဒေသတွေမှာရှိနေကြတာကြောင့်ရန်ကုန်ကိုရောက်ဖို့ဖြတ်တန်းလာရတဲ့မဟာဓာအားလိုင်းကြီးတွေဖြစ်စီဂျားခန်ဆက်တွေမှာဖြစ်စီမခံမနိုင်တဲ့ချွေရင်းချက်တွေဖြစ်သွားတဲ့အခါရုတ်တရက်ပြတ်တောက်သွားတာဖြစ်ပါတယ်
။နောက် system breakdown ဖြစ်ပြီးဖြစ်တယ်ဆိုတာအဲ့ဒါပဲ။ဓာအားစနစ်ကြီးကအတွဲလိုက်ဆက်တွေရဲ့ဓာအားတည်ပို့တဲ့လိုင်းရဲ့ဓာအားဖြန့်ပြည့်တဲ့ပိုင်းအကုန်လုံးအတွဲလိုက်ကြီးပေးနေရနေပြီးတော့အဓိကဓာအားပို့လွှတ်နေတဲ့လမ်းကြောင်းကြီးဒါမှမဟုတ်ဓာအားပေးဆက်ကြီးတခုကအကြီးတခုကချွန်းသွန်းသွားရင်တခုအပြစ်ဖြစ်ပြီးပြုတ်သွားလို့ရှင်ဒါမပေးနိုင်လို့ရှင်လို့အတွဲလိုက်ကြီးတဲ့မှာအဓိကကြားတဲ့ခါကြီးဖြစ်သွားတဲ့ခါကြားလို့ရှင်ဒါအဆင်ကြီးတခုလုံးပြက်သွားအပြက်သွားတယ်ဆိုလို့ရှင်ရန်ကုန်တခုလည်းမဟုတ်ဘူးဗမာပြည်တစ်ပြည်လုံးမှာအတွဲလိုက်ကြီးပါသွားတာအဲ့ဒါကို system breakdown လို့ပြောတာပေါ့နော်အဲ့တော့အခုတော်တော်ဖြစ်နေတာကဒါအထုတ်တဲ့စက်တွေကရန်ကုန်မြန်မာနိုင်ငံအလဲပိုင်းတို့မြန်မာနိုင်ငံမြောက်ပိုင်းတို့နော်ဘက်တို့မှာရှိတယ်ဆိုအဓိကယာတိဥရုဆိုးွားနေတာလေဆိုတော့ပြောရမိုးတိန်အောင်လို့မိုးသီးတွေကြာတာလို့လေပြင်းနေတိုက်တာလို့ကရန်ကုန်မှာတော့အခုထိတိတ်မရှိသေးဘူးအဲ့ဘက်တွေမှာများတယ်များတဲ့ခါကျမဟာဒါအလိုက်မှာပုံမှန်လေပြင်းတိုက်တာလောက်ကတော့တိတ်ကိစ္စမရှိဘူးပေါ့နော်တိတ်ပြီးတော့ဆိုးဆိုးွားွားယာတိဥရုဆိုးတဲ့အခါကျတော့အဲ့အဓိကလိုင်းကြီးပြတ်သွားတဲ့အခါမျိုးမှာဒီလိုမျိုးပေါ့ system breakdown ဆိုရင်ဖြစ်သွားတာ
system breakdown ဖြစ်တဲ့အခါလျှက်စစ်ဓာတ်အားပေးယုံတွေကရတဲ့ဓာတ်အားတွေနဲ့ပင်မဓာတ်အားခွဲယုံတွေအစင်းစင်ပြန်လဲချိတ်ဆက်ပြီးမီးပြန်ပေးနိုင်အောင်စ조사နေကြရတာပါခင်မီနီးစနစ်တွေမရှိသေးတာကြောင့်တယ်လီဖုန်းကိုပဲအသုံးပြုပြီးဓာတ်အားပေးယုံတွေတယုံနဲ့တယုံဆက်သွယ်ချိတ်ဆက်နေရပါတယ်ဒီလိုပြန်လဲချိတ်ဆက်ရတာဟာလဲ2နာရီနဲ့3နာရီကြာကြာမြင့်ပြီးတော့မှသာတည်ငြိမ်တဲ့လျှက်စစ်ဓာတ်အားပြန်လဲထုတ်လွှတ်နိုင်တာပါရန်ကုန်မြို့နယ်ပြည်သူတွေဟာရုတ်တရက်မီးပြတ်တဲ့အချိန်အရေအတွက်တွေများလာသလိုမီးလာတဲ့အချိန်တွေမှာလည်းမီးအားမပြည့်မီတဲ့ဒုက္ခကိုရင်ဆိုင်နေကြရပါတယ်
။မနေ့ဆိုလို့ရှိရင်6နိုင်လောက်ဆိုသူဆွဲကိုဆွဲဆွဲတဲ့ခါကျထမင်းနှင်းချက်ကတနေ့အကြာကြီးပဲဟိုတဦးနှုံးကတနင်္လာနေ့ပြရမယ်ဟာပုံမှန်ချက်တဲ့ဟာတနင်္လာနေ့ပြရမယ်ဟာမပြီးဘူး။ကြိုင်ဆောင်ရပါတော့ဘာလို့မနေ့ကမှကွာထားချက်ထမင်းအိုးလဲတည်ထားတယ်ရင်းနှီးအိုးလဲတည်မယ်ဟင်းအိုးလဲတည်မယ်ဆိုအဲ့လို၃ခုလောက်ပြန်ဆွဲလို့များတစ်ခုပြီးမှတစ်ခုဆိုတော့စံကြာပါတော့အဲ့လိုမျို
းရန်ကုန်မြို့ရင်းဓာတ်အားဖြန့်ပြူတဲ့အခါမှာဓာတ်အားလိုင်းကြောင်းရှည်လီဓာတ်အားရော့နယ်လီဖြစ်တာကြောင့်ရက်ွက်အစွန်အဖျားတွေမှာပါတည်ငြိမ်တဲ့လျှက်စစ်မီးရရှိအောင်ရက်တရာစီမံချက်ကိုအကောင့်ထည့်ဖော်နေပါပြီ
ထားဆမအကြီးနေနေပေးမယ်အစာထားဆမအသေးလေးတွေကိုဓာအားလိုင်းတစ်ချောင်းမှာဖြန့်မိထိုင်လိုက်ရင်သူကဘူအားကြတဲ့အပိုင်းပေါ့နော်ဓာအားမတည်မငြိမ်နေဖြစ်တဲ့အပိုင်းအဲ့ဒါတွေမဖြစ်အောင်ဆိုပြီးတော့ကျွန်တော်က transformer အသေးလေးတွေ 200kVA transformer လေးတွေဖြန့်ပြီးတော့တက်တဲ့ဟာကိုအဲ့ဒါကိုဦးစားပေးလုပ်ပါတယ်ကျွန်တော်တို့ရက်တရာစီမံကိန်းထဲမှာအဲ့ဒါဟိုအလုံး150တက်ဖို့စမ်းမြင်ပြီးလုပ်နေပါတယ
်ပူပြင်းတဲ့ El Niño ရာသီဥတုကြောင့်ဓာအားသုံးဆွဲမှုမြင့်တက်နေတဲ့ရန်ကုန်တိုင်းတွင်လုံလောက်တဲ့ဓာတ်အားဖြန့်ဖြူပေးနိုင်ဖို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အစည်းနဲ့လည်းအပြေရှားနေသလို system breakdown တွေခဏခဏမဖြစ်နိုင်အောင်လို့မဟာဓာတ်အားလိုင်းကြီးတွေကိုလည်းပြုပြင်နေတာတွေအစစ်မြင့်တင်နေတာတွေကိုလည်းလှုပ်ဆောင်နေပါတယ်ရှင
်မြန်မာတခွင်အစည်းအဝေးကိုအခုလိုစနေနေ့ညဦးပိုင်းတိုင်းမှာနှာစစ်နိုင်ပါလေရှင်မကြခင်ချိန်ပိုင်းအတွင်းမှာပဲဓာတ်ရိုက်လေးလိုင်းဆွေးနွေးကန်လည်းစတင်တော့မှာဖြစ်တဲ့အကြောင်းကြိုတင်သိပေးပါရစေရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ BOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မေလ14ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခု10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်စတင်ပါတော့မယ်ရှင်။ပါဝင်ဆွေးနွေးကြမဲ့သူတွေကိုလည်းဖိတ်ကြားထားပြီးဖြစ်ပါတယ်။ဒါကြောင့်ဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးဖို့စီစဉ်ထားသူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူမတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်အခုပဲစတင်ပါပြီရှင
်။မင်္ဂလာပါခင်ဗျာစနေညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေအခုဆိုရင်မြန်မာနိုင်ငံမှာပြည်နယ်တိုင်းဒေသကြီး14ခုအသီးသီးမှာအစိုးရအဖွဲ့အသီးသီးတွေတာဝန်ယူလာတာတလားကျော်သက်တမ်းရှိလာပါပြီဆိုတော့ကဒီတလားကျော်သက်တမ်းအတွင်းဒီအစိုးရအဖွဲ့တိုင်းပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့အသီးသီးရဲ့လှုပ်ဆောင်ချက်တွေဟာနောင်လာမယ့်ကြံတဲ့သက်တမ်းကာလမှာအလားအလာကောင်းတွေမြင်ရဖို့အတွက်ဘလောက်ထိလှုပ်ထားပြီးပါပြီလဲရလတ်ကောင်းတွေထွက်လာဖို့အခုလုံနေသမျှအခြေအနေကလမ်းကြောင်းမှန်ပေါ်မှာရောက်နေပြီလို့ကျွန်တော်တို့သောတာရှင်တွေကယူဆပါသလားဒါကိုဆွေးနွေးကြဖို့ပါပြည်နိုင်ဆွေးနွေးပေးဖို့အတွက်မြန်မာအရေးသူတွေတူတူဖြစ်တဲ့ဦးအောင်သူငိမ့်နောက်တစ်ခါကျွန်တော်တို့ Triangle အမျိုးသမီးအဖွဲ့ကညွန့်ဒါရိုက်တာ2ဖြစ်သူမခင်လေးတို့ကိုဖိတ်ခေါ်ထားပါတယ်ပေါင်းဆွေးနွေးမဲ့လူတွေကျွန်တော်တို့ Facebook ကနေပြီးတော့ message ပို့ပြီးတော့ဆွေးနွေးထားသူတွေလည်းရှိပါတယ်ဆိုတော့ကပထမဦးဆုံးပြည်နိုင်ဆွေးနွေးသူလူရဲ့သဘောထားကိုနားထောင်ကြည့်ကြရအောင်ပါဆိုတော့ဦးအောင်သူငယ်ရေဘယ်လိုမြင်ပါသလဲအခုပြည်နယ်တိုင်းဒေသကြီး14ခုကအစိုးရအဖွဲ့အသီးသီးရဲ့အခုချိန်ထိလှုပ်ထားသမျှတွေကနောင်ရလတ်ကောင်းတွေထွက်လာဖို့အလားလာကောင်းတွေလမ်းကြောင်းမှန်ပေါ်မြင်နေရပါပြီလားဦးအောင်သူငယ
်ဟုတ်ကဲ့ဟိုပြောရမယ်ဆိုရင်ကျွန်တော်တို့ April 1ရက်နေ့ကဒီအစိုးရရဲ့စတယ်ဆိုတဲ့ခါကျတော့အခုချိန်မှာတလခွဲရောက်တော့မယ်ပေါ့နော်ဆိုတော့ဒီအနေအထားမှာကျွန်တော်တို့တွေ့တဲ့ခါကျတော့ဒီအစိုးရဝန်ကြီးချုပ်ဖြစ်တဲ့သူတွေဒီပြည်နယ်မှာဝင်ကြီးဖြစ်တဲ့သူတွေပေါ့เนาะအများစုကအတွေ့အကြုံနေတဲ့လူသစ်တွေများပါတယ်ဆိုတော့နောက်တစ်ခုကကြတော့လေအခုအခင်းချင်းကသူတို့ကပြန်ပြီးတော့အသစ်စရတဲ့ခါကြတော့ဟိုဒီကာလမှာဆိုလို့ရှိရင်ပြောဖို့တော်တော်စောတဲ့အနေထားလို့ရှိပါတယ်အထူးသဖြင့်တော့လမ်းကြောင်းမှန်ပေါ်ရောက်ပြီလားလို့ပြောဖို့တော်တော်စောပါသေးတယ်ဆိုတော့ပြီးခဲ့တဲ့ဒီဦးသိန်းစိန်ယေရှုအကာလပေါ့เนาะ2017မှာဒီကျမ်းသစ္စာကျင့်ဆိုပြီးတဲ့နောက်ပိုင်းမှာသူကဒီဝင်ကြီးအဖွဲ့တွေဒီနယ်တိုင်းဝန်ကြီးချုပ်တွေကိုခေါ်ပြီးတော့ဒီအစိုးရရဲ့လမ်းညွှန်မိန့်ခွန်းပြောခဲ့တာမျိုးရှိပါတယ်ဆိုတော့အခုအချိန်မှာတော့ဒီသမရဦးထင်ကျော်ကပြည်နယ်တိုင်းဝန်ကြီးချုပ်တွေနဲ့တွေ့ပြီးတော့ဒီလိုမျိုးဘယ်လိုဆက်သွားမယ်ဆိုတော့လမ်းညွှန်မိန့်ခွန်းပြောတာမျိုးပေါ့နော်အခုအချိန်ကြီးတော့ကျွန်တော်မကြားသေးဘူးခင်ဗ
ျဆိုတော့ပြည်နယ်တိုင်းဝန်ကြီးချုပ်တွေကဘယ်လိုလမ်းညွှန်ချက်တွေနဲ့လုပ်နေမယ်လို့ယူဆရလဲဟုတ်ပါဘူးနည
်းကျွန်တော်ယူဆတာကတော့ဟိုသူတို့တို့တတ်နိုင်တဲ့လောက်ပေါ့နော်ဒီဟိုဝန်ကြီးတွေခံတဲ့နေရာအခင်းချင်းချတယ်ဒါမျိုးတွေတော့ရှိပါလိမ့်မယ်အထူးသဖြင့်တော့အရင်အစိုးရနေပြီးတော့ဆက်ပါလာတဲ့ဒီနေလုံဝန်ကြီးပေါ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးနောက်တစ်ခါကျတော့အစိုးရအဖွဲ့ရဲ့အထွေထွေမှုလို့ခေါ်တဲ့ဒီထွေအုပ်အရာရှိပေါ့ဆိုတော့သူတို့တွေကပဲဟိုကျွန်တော်ထင်တယ်လမ်းကြောင်းပြီးတော့ဆက်သွားနေတယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့မခင်လေးဒီပုံစံအတိုင်းဆိုရင်ဖြင့်ဒီနေ့တိုင်းဒေသကြီးအသီးသီးကအစိုးရအဖွဲ့ဝန်ကြီးချုပ်တွေဒီစံတဝါဝါသွားနေတဲ့အခြေအနေမှာပဲရှိနေသေးတယ်လို့များပြောလို့ရမလားဗျာ
ဟုတ်အဲ့ဒါတော့ဒါဘယ်သူမှမြင်လို့မရတဲ့အခြေအနေပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီအစိုးရတစ်ကခုနကဦးအောင်သူငယ်နဲ့ပြောသွားတယ်ဟိုအုပ်ချုပ်ရေးအတွေ့အကြုံအဖြစ်နဲ့အနည်းတဲ့သူတွေလည်းအများစုပါတယ်နောက်တစ်ခါနောက်ပြဿနာတစ်ခုကကြာကျွန်တော်တို့ကအခုအရွက်ကွဲပြီးမှအဲခေါင်းမဲပြောင်းသွားတာပေါ့နော်ခေါင်းပြောင်းသွားတဲ့ဆိုဝန်ကြီးတွေအစ်စ်နာမည်ဦးဆောင်တဲ့သမရအစကြည့်ရတာဟိုလူစစ်တွေဖြစ်ပေမဲ့အောက်ပိုင်းမှာရှိနေတဲ့ရန်ရရရဟောင်းဖြစ်နေတယ်အဲ့တော့အစ်စ်နဲ့အဟောင်းထိတွဲမှုမှလည်းတော်တော်ဟာမိုနီဖြစ်အောင်သူတို့မှကြိုးစားရမယ်ကျွန်မထင်တယ်အခုတလာခွဲအတွင်းမှာကဧပြီလ1ရက်နေ့စတယ်လို့ပြောပေမဲ့တန်ပိတ်တာနဲ့ဒါနဲ့ဆိုတော့အစိုးရဒီသူတို့ရဲ့ဌာနတွင်းမှာကအပြန်အလှန်ဆွေးနွေးမှုတွေညှိနှိုင်းမှုတွေတော့အစည်းအဝေးထိုင်ပြီးတော့လုပ်နေရတဲ့ကာလတည်းပဲ ရှိ နေ တည်း လို့ မြင် တယ် ဒါ ပေမဲ့ အခု အချိန် မှာ တော့ တက်နိုင် သမျှ တော့ သူတို့ လည်း စူးစား နိုင် တလောက် တော့ စူးစား တယ် ခုန ပြော သလို ပေါ့ ဘဝ ပြောင် စု စူး ရဲ့ မူဝါဒ ခိုင် ခိုင် မာမာ မရှိ ဘူး ဆိုရင် တော့ တိတိကျကျ ချမှတ် မပေး နိုင် ဘူး ဆိုရင် တော့ ဟို ကျမတို့ ထင် တယ် နည်းနည်း အားနည်း မှု ရှိ လိမ့် မယ် နည်းနည်း လုပ် ရတဲ့ အခါ မှာ ဥပမာ အပြင် ကျမတို့ ရန်ကုန် တိုင်း ဆိုရင် တော့ အရန် နီးကပ် နေတဲ့ အတွက် ဘဝ နဲ့ နီးစပ် တဲ့ အတွက် ပြောင် စု နဲ့ နီးစပ် တဲ့ အတွက် ဟို လုပ် ရ ခိုင် ရတာက ဟို ဟို အမြဲတမ်း ထင်တာ မျိုးလား ရှိ နေ တယ် အခြား သော ဝေးလံ တဲ့ အတိုင်း နဲ့ ပြည်နယ် တွေ မှာ ဆိုရင် ပို့ပြီးတော့ သင်ခုံမှုတွေညားလိုက်မယ်လို့ထင်တယ်။ဥပမာတစ်ခုပဲ ကျွန်တော် ပြောချင်တယ်။ ပြီးခဲ့တဲ့ ဟိုရက်ပိုင်းကအားလုံးပြီးတဲ့တည်င်းမှာပဲ ကရင်ပြည်နယ်မှာပေါ့နော်။
ကရင်ပြည်နယ်မှာလှိုင်းပွဲနော်။
ဟိုလှိုင်းပွဲမှာရှိတဲ့ဒီဇာတိကမှာဖြစ်သွားတဲ့ ဘာသာရေးနဲ့ပတ်သက်တဲ့ ဟိုတစ်ခုစောက်တဲ့အတွက်ဖြစ်သွားတဲ့ပြဿနာတွေပါတယ်မှာဆိုလို့ရှိရင်ကျွန်တော်တို့ကြည့်ရတာ ကင်တွယ်မှုမှာ ကျွန်တော်တို့အားမရအောင် အမှန်တိုင်းမျက်မျက်တတနဲ့ကင်တွယ်ရမယ်အစိုးရတည်းဖြစ်လာတဲ့အခါမှာကင်တွယ်မှုမှာစိုးရိမ်ကြောင်ကြမှုတွေနဲ့အမှန်ကိုအမှန်တိုင်းမျက်မျက်တတမတင်သုံးမှုမကင်တွယ်ဘူးဆိုရင်တော့ရှေ့မှာပို့ပြီးတော့အနေရည်ဖြစ်လာမယ်အစိုးရဖြစ်လာရင်ကြောက်စရာမလိုဘူးတကယ်မျက်မျက်တတနဲ့တိတိကျကျဝေဖန်သုံးသပ်နှိမ့်ဆွေးနွေးပြီးရင်တော့လုတ်တဲ့အခြေကို
ဒီအစိုးရအဖွဲ့ဒီပါတီအန်ဒီပါတီကရွေးကောက်ပွဲကိုအပြတ်အသတ်နိုင်အောင်လူတွေကမဲပေးပြီးတော့ပေးလိုက်ပြီးတော့ဟာလာတင်လိုက်ပြီးတော့အုပ်ချုပ်ရေးဘက်ကိုလှုပ်ကြပါယူကြပါလို့ပြောလူတွေဘက်မှာမျှော်လင့်ချက်ကတိတ်ကြီးတယ်ဆိုတော့လူတွေကနေတူတူကလူရလက်တစ်ခုခုပေါ့သူတို့ရဲ့ဘဝကိုနေစဉ်ဘဝကိုဒိုင်းရိုက်တက်ရောက်မှုရှိတယ်နေစဉ်ဘဝပေါ်မှာဒိုင်းရိုက်ကောင်းကျိုးဖြစ်စေတဲ
ထူးသဖြင့်ရန်ကုန်မှာဆိုပါစို့ဟိုမီးပြတ်တဲ့ကိစ္စမျိုးပေါ့ဒါလူတိုင်းခံစားနေရတာပါနောက်တစ်ခါကားကျတဲ့ကိစ္စမျိုးတွေဆိုတော့ဒါမျိုးတွေကဟိုဖြည့်ရှင်းပေးနိုင်မယ်ဆိုလို့ရှိရင်တော့ဟိုလူတွေကမျောလင်းချက်ဖိတ်ပါခေါ့ဗျလဲဝန်တာမှာပေါ့နော်ဆိုတော့အခုအနေထားမှာတော့ဟိုဓာရီကဖြည့်ရှင်းမှုဆိုတာလဲအစိုးရကိုယ်တိုင်ကကျန်တဲ့ရုပ်ဝတ္ထုရောနောက်တစ်ခါတခြားနည်းပညာပိုင်းဆိုင်ရာပြဿနာဓာမျိုးတွေကဟိုအများကြီးရှိပါတယ်အလားတူပဲနေတွေမှာလဲဒီလိုပြဿနာတွေရှိလိမ့်မယ်လို့တော့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တဲ့ဆူနေမဲ့တော်တော်ရှင်တွေကျွန်တော်တို့ဖိတ်ခွဲအောင်ပါခင်ဗျာပထမအဦးဆုံးပြေမျိုးကကိုတင်သေးဝင်းကိုတင်သေးဝင်းပြေမျိုးဆိုတော့ပြေကဘကူတိုင်းထဲမှာပါတယ်ဘလို့လဲကိုတင်သေးဝင်းတို့ဘက်ကအခြေအနေ
လက်ရှိခြေနေရတော့ဗျာဒီအရင်ဆုံးအတိုင်းနဲ့လဲပတ်နေတယ်ဆိုတာအချိန်ကာလအားဖြင့်တော့တို့တူပေါင်းလို့တူပေါင်းပြီးလည်းလက်ရှိလုပ်နေကြတာကတော့ကသိနေသိရချင်းသိနေကြတယ်လို့ပြောဗျာဘောအစ်အောက်ကအဟောင်းဆိုတာမျိုးတွေဆိုကျွန်တော်တို့လက်ရှိအုပ်ချုပ်ရေးတိုင်းကပဲကျွန်တော်တို့အစိုးရကိုကန့်ကွက်နေတာအောက်ချုပ်မှာကန့်ကွက်နေတာဆိုတော့အရင်တိုင်းနဲ့ကျွန်တော်တို့ရှိသေးတယ်ဘာမှပြောင်းလဲမှုမရှိသေးဘူးဥပမာတစ်ခုကျွန်တော်လက်တွေ့ကြည့်ရမယ်ဆိုရင်ဒီပြင်းတိုက်ကြဗျာဒီရင်ကတော့အေးကြီးမှာတုတ်ပြီးကွာတယ်အေးကြီးကြီးလေအဲ့ဒါကိုလိန်လဲပြီးချိန်လေအဲ့ဒါကြီးသူထုတ်ကူရတယ်ကြာပြီလားအဲ့တော့အရင်တော့လည်းကြီးကြတယ်အခုလည်းကြီးကြတယ်ကျွန်တော်လက်ပြီးကျွန်တော်မှတ်တမ်းနေကြတာအဲ့တော့ဒီတိုင်းဆိုရင်အောက်ချိန်မှာမပြောင်းလဲရင်တော့ကျွန်တော်အစိုးရပုံကြီးကိုထိသွားလိမ့်မယ်လို့ပဲဒီတိုင်းသွားရင်တော့ကျွန်တော်ထင်တယ်လေဒီတိုင်းကြံပြီးကျွန်တော်ဒါပြင်းစင်းတာပြင်းကုန်ပြရမှာဟုတ
်ဟုတ်ကဲ့
အဲ့တော့ဒီတိုင်းမင်းနေက
ြဟုတ်ကဲ့ခင်ဗျာနောက်တူကဘကိုးမျိုးကပဲဥအောင်သိဒီဒီဆွေးနွေးကမှာဘကိုးကနှစ်ယောက်လို့ကျွန်တော်ပြောရမှာပေါ့ဥအောင်သိတွေ့ကြုံကရော
ဟုတ်ပါရဲ့ဒီအခုကိစ္စကြီးကဒီလက်ရှိရန်ရတောင်မှာလေပတ်ဖို့ဆိုတာတင်ဆင်တော့မရှိသေးဘူးအချိန်မရသေးဘူးပေါ့တင်ဆင်တဲ့ကာလအဒီကာလထဲမှာဟိုဘကူကဖြစ်ပြတဲ့ခုကျွန်တော်ပြောပါမယ်ဒီဘကူကဒီကျွန်တော်တို့မာဂျင်တဲ့အုပ်ချုပ်ရေးမှုဟာလူမှုရေးကပေါ်နဲ့တက်လာတဲ့အုပ်ချုပ်မှုဒါမာဂျင်မှာရှိတဲ့အခုဒီဘကူမာဂျင်မှာဒီလူမှုတည်တယ်လေအဲ့တော့ဒီအုပ်ချုပ်ရေးမှုကို Facebook မှာဗာတင်လဲဆိုတော့ဒီကိစ္စဘုံနဲ့ပိုင်းတာတင်တော့အတော့ဝါကြတဲ့ကိစ္စဖြစ်သွားတယ်ဗျာဒီကိစ္စအတဲတုံးဖြစ်တော့အဲ့မှာဆက်ချက်ကာယကနေခေါ်ပြီးရှင်းတဲ့ခါမှာအခုကဝိမဲ့တဲ့မှာရေးထားတဲ့အားလုံးအပြည့်စုံလေကြောက်ဆိုးနေတဲ့သူအုပ်ချုပ်မှုကဒီကမဟုတ်မှပြီးတော့လူတွေကဒီအုပ်ချုပ်မှုကဝိုင်းလာပြီးတော့အားလုံးဝိုင်းလိုက်ကြတဲ့ခါမှာဒီကိစ္စအဟုတ်မှမဟုတ်ပဲသူကဒီအုပ်ချုပ်မှုပြောအောင်စိတ်ကြီးပြီးချက်သွားအောင်ပြီးတော့တစ်ခါကဒီအဟောင်းကျန်သွားတဲ့အုပ်စုတွေကဒီကြံရပါလို့တော့ဒီကိစ္စပေါ်ပေါက်လာတော့ဒါဆိုအခုကိုယ်နဲ့ကတည်းကဗနက်လက်ချင်းကိုလှုပ်လိုက်တဲ့ခါမှာတာယာချင်းကိုယ်တိုင်းပတ်သက်သူကိုယ်ရှင်းကမှာအလုံးရှင်းသွားတယ်ဒါနဲ့အုပ်ချုပ်မှုတိတ်ခါတော့ကြာလာပေါ့ဗျဟိုတိတ်ခါကြာသူ့ထိခိုက်တာပေါ့ အဲ့တော့ဥချုံကဟိုသူ့ကိုတရားစွဲမယ်ဆိုပြီးတော့ဒါပြင်ဆင်ရတယ်လေမဟုတ်တဲ့ကိစ္စရှိလို့ပ
ါဟုတ်ကဲ့အ
ဲ့တော့ဥရင်းနဲ့ညှိနေရောဆိုတော့အဲ့တော့ကျွန်တော်ဆိုရမ်းကြည့်ပါဒီအောက်ခြေမှာအောက်ခြေမူဆိုတာကအရေးကြီးတယ်ဒီတိုင်းဒီလုံးတိုင်းကလည်းအောက်ခြေလုံးကအစပြီးတော့ပြောင်းရမှာကိစ္စအဲ့တော့ဒီသူ့လုံးမှာလက်လာဆိုတာဒီရတာထွက်လာမှာရက်ွက်ရက်ကြီးအဲ့ဒါဒီမျိုးနဲ့တော့ဒီလိုအမောအနှောင့်အယှက်တွေများရှိတယ်မလဲပတ်တယ်ဒါပေမဲ့နိုင်မှဟိုရောက်ဖို့ဆိုတာကဒီ policy နဲ့မူဝါဒဟာ NL မှာချပြီးတဲ့ဖြစ်လို့ကျွန်တော်ကဒီရုံးကြီးတခုကတော့ဒီရှားပြထားတဲ့လူတွေဟာအတွေ့အကြုံညှို့ရတယ်အလုတ်ကအခုမှစတဲ့ခါမှာသူ့မှာအခက်အခဲရှိတယ
်သူ့ရ
ဲ့အနေထားလည်းရှိတယ်တခြားကတော့ဟိုပါပေါ့ဒီပြည်သူလူထုကအခုပဲ1 1ပြီးတော့ဒီကိစ္စကိုကူညီဆောင်ရမှာဒါတွန့်တင်မှာကျေပြလို့ရမယ်လို့ကျွန်တော်အမြင်နဲ့လေ
ဟုတ်ကဲ့ပါဦးအောင်သိကျေးဇူးအများကြီးတင်ပါတယ်ဘကိုးကိစ္စပါပဲနောက်ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးတာတဲ့သောတာရှင်တယောက်ကလည်းပဲကျွန်တော်တို့ဘကိုးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းကတော့အလုံးမလုပ်ဘူးလို့ပဲပြောရမယ်တဲ့ဘာကြောင့်လဲဆိုတော့ဝန်ကြီးချုပ်ကိုတိုင်ကြားစာပို့တယ်ငါးလပိုင်းနှစ်ရက်နေရနောက်တစ်ခါငါးလပိုင်း6 6နေမှာတစ်ချိန်ထပ်ပို့တယ်ပြည်ခရိုင်မျိုးတော်ခမမှာကျင်းပတဲ့ဝန်ကြီးချုပ်နဲ့ပြည်သူလူထုတွေ့ဆုံပွဲမှာစာနဲ့ထပ်တင်ပြတယ်အကြောင်းအရာကရွှေတော်မျိုးနဲ့မြောင်းတက်ကြွေးအောင်ဆိုအချုပ်ရမှုကိုတိုင်တဲ့ပုံမှာစစ်ဆေးပြီးတော့အပြစ်ရှိတယ်ဆိုရင်အရေးယူဖို့ဒါပေမဲ့ဘကိုးတိုင်းဝန်ကြီးချုပ်ကအခုချိန်ထိမစစ်ဆေးသေးဘူးတဲ့ဒါကိုကြည့်မယ်ဆိုရင်တော့ဘကိုးတိုင်းဝန်ကြီးချုပ်လှုပ်လှုပ်မှုအားနည်းနေတာထင်ရှားပါတယ်တဲ့ဆိုဦးအောင်သူညီဒီဘက်ခုနကတော့ဆွေးနွေးထားတဲ့သောတာရှင်နှစ်ယောက်နေတော့ခုနဒီ message နဲ့ဆွေးနွေးထားတဲ့သောတာရှင်နေတော့ကျွန်တော်တို့ကကြည့်ရင်ခုနပြောခဲ့သလိုပဲလူတွေရဲ့မျှော်လင့်ချက်ကတိတ်ကြီးတယ်တချို့ကိစ္စတွေကကြတော့အခုတာဝန်ယူထားတယ်ဟလာဝန်ကြီးချုပ်တွေဒီပြောရရင်ဟိုတုန်းကလူမျိုးလူလူနဲ့ဝေးတဲ့ဝန်ကြီးချုပ်တွေမဟုတ်ဘူးလို့ကျွန်တော်တယောက်တည်းအနေနဲ့အဲ့လိုနားလေတယ်ဆိုတော့လူတွေကနေတတူကဘာတွေတွေ့ကြုံနေရလဲဆိုတော့ကိုတီးတဲ့လူတွေသူတို့ကိုယ်တိုင်ကလူတွေကလူတွေဆိုတော့အဲ့ဒါတွေကိုတီးတဲ့လူတွေဆိုတော့ဒါတွေကိုတချို့ဟာတွေကိုအလွယ်တကူဖြည့်ရှင်းနိုင်လိမ့်မယ်လို့ကျွန်တော်ကအဲ့လိုကျွန်တော်ကိုယ်တိုင်လည်းအဲ့လိုမျှော်လင့်မိတယ်အဲ့ဒါမှားနေတာပေါ့
ဟောဒီလိုခင်ဗျကျွန်တော်မြင်တာကဟိုစုလေပတ်နေတဲ့ဟိုစနစ်ရှိပါတယ်အထူးသဖြင့်တော့ဒီအောက်ခြေမှာဆိုလို့ရှိရင်ဒီရက်ကြီးအုပ်ချုပ်ရေးမှုပေါ့နော်ရက်ကွက်နဲ့ဒီကြီးရွာအုပ်ချုပ်ရေးမှုတွေရှိပါတယ်ဆိုတော့အဲ့တော့သူတို့ကိုအစ်စ်ပြန်ပြီးတော့ရွေးချယ်တင်မြှောက်ဖို့ဆိုတော့ပြောရဲဆိုတဲ့အတိုင်းလည်းရှိပါတယ်ဆိုတော့ဒါပေမဲ့ဟိုပြီးခဲ့တဲ့အစိုးရမဆင်းခင်မှာဟိုရွေးချယ်တင်မြှောက်မှုတွေလုပ်လိုက်တဲ့အခါကျတော့ဒီဥစ္စာကအခုချိန်ထိတိုင်အောင်အတီးဖြစ်နေပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီမြို့နယ်အဆင့်မှာဆိုလို့ရှိရင်အရင်အစိုးရကလုပ်သွားတာဒီကျွန်တော်တို့ကော်လေးကော်လို့ခေါ်ပါတယ်ကော်မတီလေးခုပေါ့နော်နောက်တစ်ခါကျွန်တော်တို့ရက်ရွာဖွံ့ဖြိုးမှုအထောက်အကူပြုကော်မတီဆိုတာမျိုးတွေရှိတယ်ဆိုတော့အဲ့ဒါတွေကအရင်တော့သမ္မတအမိန့်နဲ့ဒီ presidential degree ပေါ့နော်ဒါနဲ့ဖွဲ့သွားတာဆိုတဲ့အခါကျတော့အခုလက်ရှိသမ္မတကဒါကိုဆက်အတည်ပြုမှလားဒီဥစ္စာကိုပယ်ဖျက်မှလားဘယ်လိုအစ်စ်ပုံစံပြန်ဖွဲ့မှလဲပေါ့နော်စသဖြင့်အောက်ခြေမှလည်းဟိုဒီကိစ္စတွေနဲ့ပတ်သက်လို့ဟိုဘယ်လိုညွှန်ကြားချက်တွေရှိနေမလဲပေါ့နော်ဟိုကျွန်တော်တို့တော့အခုချိန်ထိသေချာမကြားသေးဘူးခင်ဗျ
ဟုတ်ကဲ့မခင်လေးဆိုတော့တချို့ကိစ္စတွေကခက်မမြန်ခက်တွတ်တွတ်ငါးနဲ့ဆိုတဲ့ချိန်တက်တန်းဘာမှမရှိဘူးညာဖင်လဲကောင်းလို့နဲ့ပြီးသွားမှာဆိုတော့တချို့ကိစ္စတွေကခက်မမြန်ခက်တွတ်တွတ်နဲ့နေတတူဘွားလို့အားဆိုင်ပြီးတော့လုပ်ပြီးတော့ပြီးစရာတွေပြီးလိုက်အောင်အကောင့်တွေဖော်စရာရှိတဲ့အကောင့်တွေဖော်လို့ရမယ့်နေရာမှာနည်းနည်းများနှေးနေတယ်လို့မြင်မိသလား
အဲ့အဲ့တော့အမှန်ကန်ပါပဲနှေးနေတယ်ပေါ့ဘာလို့ဆိုပြည်သူလူထုနဲ့တကယ်လို့ဟိုတကယ်ဟိုပေါ့နော်အခြေခံမှာဖြစ်နေတဲ့ပြဿနာတွေကအရန်ကိုနှိမ့်စင်နဲ့အများနေတယ်လူအချက်ပြန်များတယ်ဒါပေမဲ့အပေါ်ကဆောင်ရွက်တဲ့သူတွေကနည်းနည်းလေးအချိန်နေယူနေတယ်အရန်ချိန်ချနေတယ်ဒါကလည်းကျွန်မထင်တယ်ဘိုးဘိုးရဲ့မူဝါဒမှာတိကျတဲ့မူဝါဒနဲ့ညွှန်ကြားမှုတွေကဟိုတိတ်ပြီးတော့အောက်ခြေတီကိုမချီးစင်းနိုင်သေးတဲ့အတွက်ဒါဖြစ်တယ်လို့ထင်တယ်ကျွန်မကတော့အဲ့ဒါကိုတိတိကျကျလေးဒီကိစ္စကိုကင်တွဲခြင်းနဲ့လို့ထင်တယ်လူတွေကြောင့်မှားတဲ့အမှားကြောင့်မှားတဲ့စနစ်ကြောင့်ဖြစ်နေတဲ့เนาะအမားတွေကိုပေါ့เนาะဟိုအញ្ញံဆုံးဖြည့်ရှင်းနိုင်အောင်မူဝါဒတွေတိတိမတ်ကျချမှတ်တင်တယ်လို့ထင်တယ်ခုနဟိုမိတ်ဆွေပြောထားတဲ့အတိုင်းပဲပေါ့ဒီပကိုးမှဖြစ်တဲ့ကိစ္စပဲကြည့်ကြည့်ဒီမှာတို့တချို့ပြန်ကြည့်တဲ့အခါမှာဝင်ကြီးချုပ်တွေတိုင်းနဲ့အပြင်နယ်မှာရှိတဲ့ဝင်ကြီးချုပ်တွေပြန်ကြည့်ရင်တော့တကိုရီပေါ့เนาะသူတို့တဦးချင်းစီရဲ့အဖြက်လက်တက်ကြမှုသူတို့ညှော်မြင်ရှိမှုပေါ်မှာမူတည်ပြီးတော့ကွဲသွားတယ်တချို့ကြတော့လည်းမလုံးမရှုံးမပြုတ်တင်မှာပဲကြီးပြင်းလာတဲ့အတွက်ဒီတိုင်းနဲ့အေးအေးဆေးဆေးနေတယ်တချို့ကြတော့လည်းတကယ်ကျူးကျူးဆဆနဲ့လှုပ်ချင်ကန်ချင်လို့လုံနေရတွေ့ရတွေ့အဲ့လူတွေကတော့အလုတ်ပို့ပြီးတော့ဖြစ်နေတာကိုတွေ့ရတယ်ဆိုတော့မတူနေဘူးဒါမတူနေတာကြီးပြင်းရမယ်ကျွန်မထင်တယ်ဒီတော်စုအဆင့်ကနေပြီးတော့မှနော်စီစဉ်မှုမှာနည်းနည်းဟိုဝါရပိုင်းပဲဖြစ်ဖြစ်လမ်းညွှန်ချက်ပိုင်းမှာပဲဖြစ်ဖြစ်တခုခုလိုအပ်နေသေးတယ်လို့မြင်တယ်နောက်တစ်ခုကျွန်မစိုးရိမ်မှုရလေးတခုရှိအောင်ပြောချင်ပါတယ်ဥပမာအဖြစ်ဒေတာဆိုင်ရာတွေမှာဒီနယ်နဲ့တိုင်းတွေမှာသက်ဆိုင်ရာဒေတာမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေပေါ့နော်ကျွန်မတို့အရင်တော့ခရိုနီလို့ပြောတာပေါ့အဲ့ခရိုနီကြီးတွေနဲ့ဆက်ဆံရေး နော်အစိုးရနဲ့ဆက်ဆံရေးမဆက်ဆံလို့လည်းမရဘူးသူတို့နဲ့ဆက်ဆံရမယ်သူတို့ရဲ့ပူးပေါင်းပါဝင်မှုသူတို့ရဲ့ထင်ဝင်မှုကိုအတုံးပြရမယ်ဒါပေမဲ့အဲ့လိုထင်ဝင်မှုအတုံးပြမှုကဘူးတစ်ခုအောင်မှာပဲရှိရမယ်ဘိုးဘွားချမှတ်ပေးထားမယ်အဲ့လိုမဟုတ်လို့ရှိရင်အဲ့ဒီဒေတာဆိုင်ရာမှာရှိတဲ့ဒီနယ်တိုင်းအစိုးရတွေကဒီစီးပွားရေးလုပ်ငန်းရှင်ကြီးရဲ့ထွန်းမိုးမှုအောက်ကိုရောက်သွားမှာကိုလည်းကျွန်မစိုးရိမ်နေတယ
်ဟုတ်ကဲ့
မျိုးတွေလည်းဒီဖြစ်တချို့နေရာတွေမှာဖြစ်နေပြီဆိုတာလည်းမြင်နေတယ်အဲ့ဒါလည်းအမြန်လုံးကင်ကျွဲတင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆလိုင်းပွေကုန်းတော်ရှင်တူဒဲဆိုနေမဲ့တော်ရှင်ဆလိုင်းပွေကုန်းကဲဆလိုင်းကြီးဘလို့သဘောရပါတယ
်ဟုတ်ကဲ့ကျွန်တော်မနေ့တနေ့ပဲချင်းပြည်နယ်ကနေပြန်လာတယ်ချင်းပြည်နယ်ဆိုရရုံဝလှတော်ရုံဝခေဦးရုံဝသူတို့ကတွေးပြီးတော့မှထားတဲ့နေရာကိုကျွန်တော်လှတော်ဥက္ကဋ္ဌသွားလေရင်းနေအဲ့ဒါနည်းနည်းဟောစူးစမ်းမိကြီးတစ်ခါကြတော့အခုလှတော်ဥက္ကဋ္ဌက NAB ရဲ့ပြည်နယ်ဥက္ကဋ္ဌဖြစ်နေတယ်ဝန်ကြီးချုပ်ကတော့အနိုင်ငံရေးတွေ့ဆုံရှိတဲ့တော့အဲ့ဒီမှာဗာခင်းချင်းတွေ့ရတဲ့ဆိုရင်တော့လွတ်တော်ရုံကအလေးမှာ now ဥချူရဆွေရုံကအပေါ်ထမှာအောက်ဆုံးထမှာဖေအုပ်ဒါတော့အဲ့ဒီမှာမင်းကြီးတဲ့ခါကျတော့ဟိုပြည်ထောင်စုမဟုတ်ဘူးပြည်နယ်ဝန်ကြီးတချို့နဲ့နောက်ပြီးတော့လွတ်တော်ဥက္ကဋ္ဌကိုမေးတဲ့ခါကျတော့အခုလွတ်တော်ဥက္ကဋ္ဌကနည်းနည်းပါဝါရှိတယ်ဆိုတော့ဒီချင်းပြည်နယ်PDB ဒါရီမျောလင်းချက်ကဘာလဲဆိုတော့ဒီအဂရီလိုက်စားမှုကိုဒီအစွဲကတိုက်ဖြတ်ပေးနိုင်မယ်ဆိုပြီးတော့မျောလင်းနေတယ်။အဲဒီကိစ္စကြတော့ကျွန်တော်အလားလာကောင်းတယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့။
အဲ့တော့ပါတီဥက္ကဋ္ဌကိုသူတို့ကယူတီလေးစားကြောက်တဲ့ခါကျတော့ထဲအုပ်ရောအုပ်ချုပ်ရေးတွေရောဖန်ဖန်ကန်ကန်နဲ့အလုပ်လုပ်ပြီးတော့မှအဂရီလိုက်စားမှုတော့ချင်းပြည်နယ်မှာတော့တိုက်ဖြတ်နိုင်မယ်လို့အဲ့ဒါအလားလာလေးတော့ကောင်းတယ်လို့အဲ့ဒါတစ်ခုလေးတော့ကျွန်တော်ပြောပြပါစေဆရာ
။ဟုတ်ကဲ့ဆလိုင်းကျေးဇူးများကြီးတင်ပါတယ်။ဘူတထောင်မျိုးကကိုကျော်ဘူတထောင်ဆိုတော့ရန်ကုန်မြို့ပေါ့ခင်ဗျာရန်ကုန်မြို့ကတော့လှုပ်ရှားမှုတော်များတဲ့မြို့ပါပဲဒီကာလအတွင်းမှာကိုကျော်ဘာတွေများတွေ့ထားပါသလဲ
ဟုတ်ကဲ့ကျွန်တော်ကဆက်နှစ်ချက်ကိုပြပြလို့ပါတယ်ပထမတစ်ချက်ကတိုင်းဒေသကြီးဆိုတာအဖွေလုံငယ်တွေဟာတုံဆိုင်နေတယ်လို့ကျွန်တော်မြင်ပါတယ်ဗျာအဲ့ဒါဘာလဲဘာလို့တုံဆိုင်ရလဲဆိုတော့အပေါ်ကဒီတော့အုံဆင်းစုကြီးအဖွေဆောင်းနေတဲ့အတွက်ကြောင့်ဒီလိုတုံဆိုင်ရတယ်လို့ကျွန်တော်မြင်ပါတယ်တယ်ဘီတာရဲ့စီဘောတူတင်ဖို့အတွက်အပေါ်နဲ့အောက်နှိမ့်လိုက်ပြီးတော့ဆောင်ရွက်မှာပဲအဲစီဘောရဲ့လုပ်ငန်းတွေစီမံကိန်းလုပ်ငန်းတွေဟာရှုပ်ကိုရှုပ်မြေလို့ကျွန်တော်မြင်ပါတယ်အဲ့ဒါပထမတစ်ချက်ပါအခုကျွန်တော်ဒုတိယတစ်ချက်ကိုကျွန်တော်ပြောပြချင်ပါတယ်ဒီခေတ်အစိုးရနောက်ပိုင်းကာလမှာလည်းဘာလုပ်ငန်းမှမလုပ်ခင်ယခုအစိုးရအသေးလက်ထက်မှာလည်းပဲလုပ်ငန်းလုံးမလို့စဉ်းစားနေတော့မရှိသေးတယ်ဆိုတော့လာအတော်လေးကြာလာတဲ့အခါကျတော့တိုင်းပြည်စီဘောရဲ့ဟာတက်တက်လာတယ်တုံ့နှိမ့်လာတယ်ဆိုတော့ဒီတိုင်းသာဆက်သွင်းရင်ကျွန်တော်တို့တိုင်းပြည်အတွက်စိတ်အရှင်းနေမကောင်းပေါ့ဗျာဒါလေးကို NLD ကောင်းဆောင်မှာကပြပြင်းတင်းတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါပူတော်မျိုးကကိုကျော်ကျေးဇူးအများကြီးတင်ပါတယ် Facebook တော်တာရှင်တူကတော့လုတ်တရင်ရက်တရားမလို့ဘူးတဲ့나이ပိုင်းအတွက်မှာကိုဓာိုက်ပိုင်းဆိုတော့သိမြန်လို့နဲ့ထင်ပါရဲ့เนาะပြည်သူလူထုနဲ့ပြည်လဲစေရမယ်ဘယ်သူလောင်းချစ်ထပ်မလဲတဲ့ကျွန်တော်တို့မလောင်းရဲပါဘူးခင်ဗျာနောက်ဆွေးနွေးမယ်တော်တာရှင်တူကမိထီလာမျိုးကဥစိမ်မောင်ဖြစ်ပါတယ်ဥစိမ်မောင်မိထီလာမျိုးဘက်မှာဥစိမ်မောင်တို့ရဲ့တိုင်းဘက်မှာအခြေအနေဘယ်လိုရှိပါသလဲခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်တို့ချုံဦးလျော်ပဲတုံးတော့ပြောမယ်ဆိုလို့ရှိပါတယ်ဒီတော့လေဆွေးကောင်ကြီးကတော့ဒီတော့အလည်းမကြည့်တဲ့စိတ်ကောင်းမှုပြောပြလာရည်တော့မကြည့်တဲ့ဖြစ်ရှိမှုကိုဆောင်ရွက်ကြပါလေဒီဒီမိုကရေစီစနစ်ညီအောင်လူ့ဒါရီကိုစွန့်နေနိုင်ရမယ်ခြေနေနဲ့ညီအောင်အမျိုးသားပြန်လေရင်ကြစီပေါ်ပြန်ဖြစ်အောင်တရားမှုတွေစိုးပြီးနေပြန်မှုတရားစတာမှုဖြစ်အောင်လုပ်ဖို့လိုရမှာဖြစ်ပါတယ်။ဘာသာရှင်တွေတို့အာသုံးပြီးချက်ချင်းဖြစ်စေဆိုပြီးတို့လို့ပြောတာဘူးဒါကြောင့်မလို့ရစ်တရာအတွင်းအားလုံးကြောင်းနဲ့ပေါ်အောင်လုပ်နိုင်မှာမဟုတ်ပါဘူး။အခုပြုပြင်းကဲ့သမားဈေးမှာလည်းရက်ရက်ကောင်းပြီးပြန်ဒီတင်တော့ပြင်းရတယ်လို့ပြောနေတယ်ဒီကမှာလေ
ဟုတ်ကဲ့
ဒီချင်းဒီပေါ်မှာရှင်းရင်သုံးတတ်တာပါဆက်ဆက်ပြီး all inclusive နေရမစ္စတာပူဆာပြောက်ကိုပြန်ပြန်ထားပြီးဝမ်းမောမောရှောက်တယ်နေလက်ရိုက်လောက်ကောင်းဒီလူချာရမှာပါအောင်မြင်မှုရမှာပါလို့ဆွေးနွေးလို့ပါတယ်ခင်ဗျာတော့ပါပဲ
မေတီလာပြောကဦးစိန်မောင်ဂျေဆုအများကြီးတင်ပါတယ်ဦးအောင်သူငယ်တလားကြကြောကတော့နေတယ်ပေါ့လေဒါပေမဲ့ဒီတလားကြကြောတွင်းမှာပဲတချို့ဟာတွေကတော့အစအနလေးတွေတော့မြင်ရတယ်လို့ကျွန်တော်အဲ့လိုတော့ကျွန်တော်ကိုယ်တိုင်သဘောရပါတယ်ဆိုတော့ရင်ဆိုင်ရတဲ့အခက်အခဲတွေကဒါကကျွန်တော်ဒီမေးခွန်းကပါလဲဆိုတော့တိတ်မျောလင်းချက်ကြီးမားနေတဲ့လူလူနေနဲ့တချို့ဟာလေးတွေများနားလည်မှုပေးနိုင်မလားဆိုတော့မျောလင်းချက်လေးနဲ့ကျွန်တော်ဒီမေးခွန်းကိုမေးတာပါဒီ
ဒီနေ့တိုင်းဒေသကြီးဝင်းကြီးချုပ်ပြင်းဆိုင်နေရတဲ့အခက်အခဲတွေကဘလောက်တောင်မှကြီးမားတဲ့အခြေအနေမှာရှိနေပါလဲဘုံပညာ။အဲတို့ဟိုကြုံနေရတဲ့အခက်အခဲပေါ့နော်။ဆိုတော့တချို့နေရာတွေမှာလဲဟိုကြီးမားတယ်လို့ယူဆနိုင်ပါတယ်။ဆိုတော့တချို့နေရာတွေကြတော့လဲပုံမှန်အတိုင်းပဲဟိုထိမ်းပြီးတော့ဟိုသွားလို့ရတဲ့အနေအထားမျိုးရှိနိုင်ပါတယ်။အဲတော့ကျွန်တော်ပြောတာကဥမာအချင်းပချင်းပြည်နယ်လိုဟာမျိ ကျွန်တော်တို့ရှာပြီနေဆိုရင်တော့ငင်းငယ်ရေးကိစ္စမျိုးတွေရှိပါလိမ့်မယ်ဥပမာရန်ကုန်မြို့ဆိုရင်တော့သူသဖြင့်တော့အခုဒီမီးပြတ်တာနဲ့မြို့ပြပြတနာတွေကျွန်တော်တို့ရဲ့ဒီစီးပွားရေးဖွံ့ဖြိုးအောင်ဘယ်လိုလုပ်မလဲဆိုတဲ့ပြဿနာတွေပေါ့နော်ဆိုတော့ဒါမျိုးတွေရှိမယ်လို့တော့ကျွန်တော်ယူဆပါတယ်နောက်တစ်ခါကျတော့ဥပမာအပြင်ကျွန်တော်တို့ကရင်ပြည်နယ်မွန်ပြည်နယ်ဆိုလို့ရှိရင်လည်
ဒီလိုမျိုးပြင်ရှင်းလို့ရနိုင်ပါလေခင်ဗျဟုတ်ကဲ့ခင်ဗျမကင်လေးကရောဒီဝန်ကြီးချုပ်ဒီရင်ဆိုင်ရတဲ့ခင်ဗျဘယ်လောက်ကြီးတယ်လို့မြင်တယ်လဲ
ဟုတ်ကဲ့ခင်ဗျာမကင်လေးကရောဒီဝန်ကြီးချုပ်ဒီရင်ဆိုင်ရတဲ့ခင်ဗျဘလောက်ကြီးတယ်လို့မြင်တယ်လဲဟုတ်ကဲ့ခင်ဗျာမကင်လေးကရောဒီဝန်ကြီးချုပ်ဒီရင်ဆိုင်ရတဲ့ခင်ဗျဘလောက်ကြီးတယ်လို့မြင်တယ်လဲဟုတ်ကဲ့ခင်ဗျာမကင်လေးကရောဒီဝန်ကြီးချုပ်ဒီရင်ဆိုင်ရတဲ့ခင်ဗျဘလောက်ကြီးတယ်လို့မြင်တယ်လဲဟုတ်ကဲ့ခင်ဗျာမကင်လေးကရောဒီဝန်ကြီးချုပ်ဒီရင်ဆိ
ဆိုတော့နိုင်ငံမှာဒီအရက်ဆက်ဖွဲ့စည်းတွေအများကြီးအားကောင်းနေပြီပညာရှင်တွေကလည်းဝိုင်းကူညီပေးကြလို့ဒီဆိုရဝိုင်းကူညီပေးကြလို့စောင့်မျှော်နေကြတဲ့သူတွေတော့ဘာလို့ပေးရမလဲဆိုပြီးတော့စဉ်းစားပြီးတော့ပေါ့နော်တက်နိုင်ကြများလုပ်ပေးနေတဲ့သူတွေလည်းရှိတယ်အဲ့လူတွေကိုလည်းမေ့မထားဖို့လိုတယ်အဲ့တော့ကိုယ်နဲ့လမ်းလမ်းမီးရာနေဆက်ရာကိုပဲခံဝပြီးတော့တာဝန်ပေးတာနော်အခုဒီတောင်းတာမျိုး
let do him, Muara Tamat India, the get three of your Lulu Sasa Natam, your Lomesino, Babe of Pilurua, Saint Comburio, Shire, Tabimetro Malone, Nyusra, Thrunyalum Hobu, Dari Dari, Jansua, Nienzoino, that can I name it. So much in a honeymoon period, Mara, Pilulu, Kuro, Amama Pionai, Pilulia, or Tato Duria, or Suya de Go, Saint Peter Mama. Saint Peter at Dodima, accounts on Lugiana, you know, she Lala Kame, and Lumalugiana, you know, she Lala to a tiny to it.
Okay, Facebook Dorajin Duga Yibare, Druga Yetiadun Lolome, Kuriga Yetiadun Santime, Nanganadun in a Belu Kuniamle, Palu Biamle, Kudawan Kuti, Tudawan to Diba, Lolose, Timmin Divare, Makinli, Machine Sunijene, Tangan de Lutuno Yusabare, now Duga Lebe, Iauri Dain Didaji Suya Pue, Pidune Pubamu Anera, Tuyabare, Facebook Alare, Message Yubakamia. Jangumuga Shinji Ujoling, Sunibu Leobabi, Shinji Ujoling, Bahrima Tuitawa, Lekamia Unju, the Swan Sanje.
เอาเปิดมาแล้วเดี๋ยวไปช่วยน้องเขาอย่าฉันเอาลูกศิษย์มาเรียนเรียนเนี่ยโกงได้อยู่เคยใช้อะไรบีโร่ฉันเอาเชื่อไปนี่เนี่ยใช้อะไรนี่จะก็ไปนี่มาทุเรศลงมาสุดเลยลูกเข้ามาแต่เนี่ยโอ้ยโน่เด็กเด็กเอาอย่างเช่นนี้ครับที่เวชีเรียนเรียนเรื่องชั่วอะไรแบบนี้ก็สรุปเต็มที่มาเชื่อเชื่อมาหรือเดี๋ยวมึงจะเอาเงินเอามาเรียนเชื่อไปได้ยังไม่รู้จะกูจะรอดขัดทับบีโร่คนเรียนว่าตัวเองดูจะไปทำอะไรเนี่ยฉันเอาเป็นอะไรวะ Jurisdiction of Colorado. They are CEO, Tinchon, also with the young Kaido 9 SEC. Then we can have a lot of money. The army is a Luria, Gilan, Gilan, တချို့မဆွေးချက်ဖြတ်လူမယ်တချို့မလူလူရလူရမိရမရှိတော့အဲ့ဒါဒီကလေးကအရင်တော့ကျွန်တော်လူချင်းချင်းတော့နံပါတ်ကမ်းပြီးတော့ပေါင်းနဲ့ထောင်ပေါင်းသားဆိုချီပြီးလှုပ်တဲ့လူတွေကလည်းအခုကတည်းကအပြင်လောကမှာသူတို့ကအဲ့ဒါလူရလူကင်မှုတော့သူတို့ကဒီကဒီကတော့သူတို့အဖမ်းဆီးခါရတဲ့ဒီကလေးလွတ်နေတော့အဲ့ဒါဒီကတော့ကျွန်တော်ထင်ပါတယ်ဒီအုပ်ဝန်ဆိုင်ရာမှာအဲ့ဒီဒီနေ့ကိုကိုဒီကိုအဲ့ဒီမှာတော့အားနေတယ်ထင်ပါတယ်ကျွန်တော်တော့ပါပဲ
ဟုတ်ကဲ့ပါရှင်နေကြီးဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူငယ်မက်ကင်လေးကျွန်တော်တို့အချိန်နောက်ထပ်တမနစ်ခွဲနှမနစ်နီးပါးလောက်ရပါမယ်ဆိုတော့ဥအောင်သူကြီးအရင်ဆုံးပြောပါနောက်ဆုံးအချုပ်အနေနဲ့အကြံပေးရမယ်ဆိုရင်ဥအောင်သူကြီးအနေနဲ့ရန်ကုန်တိုင်းတဲ့ရန်ကုန်တိုင်းမဟုတ်ပါဘူးခင်ဗျပြည်နယ်တိုင်းဒေသကြီးအစိုးရဖွဲ့တွေကိုအကြံတစ်ခုအကောင်းဆုံးပေးရမယ်ဆိုဥအောင်သူကြီးပါအကြံပေးမလဲ
ကျွန်တော်မြင်ရတော့ကျွန်တော်တို့ decentralization လို့ခေါ်တဲ့ဗဟုချုပ်ကိုင်မှုလျှော့ချပြီးတော့အောက်ခြေပြည်နယ်တိုင်းတွေမှာပိုအာဏာရလာဖို့ဒီလုပ်ပိုင်ခွင့်တွေရှိလာဖို့ဆိုရင်ပေါ့ဒီပြည်နယ်တိုင်းဝန်ကြီးချုပ်တွေကဒီအနှင်းနာတဲ့အာဏာတိုင်းရဲရဲလုပ်ပါပို့ပြီးတော့လေ initiative view လောက်ပါလို့ကျွန်တော်ကတော့အကြံပေးချင်တာခင်ဗ
ျဟုတ်ကဲ့ဦးအောင်သူငယ်တက်ဆိုင်ရာတိုင်းဒေသကြီးဦးညီချုပ်များကြားသိပါစေခင်ဗျမခင်လေးကရောအကောင်းဆုံးအကြံပေးချင်တယ်အကြံပေးရမယ်ဆိုရင်ဘယ်လိုများအကြံပေးချင်ပါလဲခင်ဗျအ
ခုနဦးအောင်သူငယ်ပြီးတဲ့ decentralized လုပ်ဖို့ဆိုတော့ကျွန်မလည်းထပ်တူပါပဲနောက်တစ်ခုကတော့ကျွန်တော်တို့ပြည်သူလူထုနဲ့တကယ်ကျွမ်းကျင်တဲ့ပညာရှင်တွေရဲ့စကားကိုအစိုးရဘက်ကအသေးချနားထောင်ပါနားထောင်လဲဆိုတာဟန်ပြနားထောင်တာမဟုတ်ပဲတိတိကျကျနားထောင်ပြီးတော့ one one ဆွေးနွေးပြီးတော့မှနော် brainstorming လုပ်ပြီးတော့အဖြေရှာတဲ့မျိုးကိုတုံးစီခြင်းနဲ့အခုကကျမတို့ကခေါရိုးချိုးနေတဲ့အတိုင်း top down ပဲဆင်းနေတဲ့အခါကျတော့တချို့ပြဿနာတွေကတကယ်ပညာရှင်တွေရဲ့နော်ဟိုတုံးတက်မှုတွေနဲ့တော်တော်ကွာဟနေရတယ်တွေ့ရတဲ့အတွက်ပညာရှင်တွေနားလည်တက်ကြမ်းတဲ့လူတွေနဲ့တရားဆွေးနွေးပြီးရဲ့သူတို့ရဲ့အကြံဉာဏ်ကိုရေးရေးပြန်တုံးပါနောက်တစ်ခုကတော့ခုနကကျမလည်းပြောပြီးသွားပြီအစိုးရတည့်ရဖြစ်လာရင်စိန်ခေါ်မှုတွေရှိမယ်ဒါပေမဲ့တက်ပြီးရှိရှိနဲ့လုတ်တင်တာကိုဟိုဖြစ်လာမဲ့အကျိုးဆက်ကိုထည့်မတွက်ဖက်နဲ့လုတ်တင်တာကိုရေးရေးဝန်းဝန်းကင်မှာဒီချိန်မှာအကဲဆန်းမှုတွေအများကြီးရှိပါလိမ့်မယ်အဲ့အကဲဆန်းမှုကိုကြောက်ပြီးတော့ယွန်းစုပ်ယွန်းစုပ်နဲ့ယွန်းတော့ပေါ့နော်နောက်ဟိုတုံ့နှုံဆန်းဆိုင်နဲ့လုတ်နေမယ်ဆိုရင်တော့အကဲဆန်းမှုတွေကဒီထက်ပိုပြီးတော့များလာမယ်အဲ့ဒါဆိုရင်တော့ဒီမိုကရေစီအစိုးရလို့ခေါ်ဖို့အတွက်တော်တော်ခက်သွားလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုနောက်အတိုင်းပါပဲတက်ဆိုင်ရာတိုင်းဒေသကြီးအစိုးရဖွဲ့တာဝန်ရှိသူများကြားသိပါစေတန်ကြီးပုံနဲ့ရောက်ပြီးတော့တစားစီပြတ်နေတဲ့တိုင်းပြည်ကိုထူထောင်မှုကိစ္စကတာဝန်ရှိသူတွေအနေနဲ့ထိုးထွင်းကြံစားတဲ့နည်းလမ်းတွေနဲ့24နာရီပြည့်မဟုတ်ရင်တော့မှအချိန်အများစုတပတ်လုံးတော့လုံးလုံးသိနေလို့ကျွန်တော်ကိုယ်တိုင်အဲ့လိုယူဆပါရခင်ဗျာပင်နေဆွေးနွေးပြတဲ့ဦးအောင်သူကြီးမက်ခင်လေးဒါရဲပါဝင်ဆွေးနွေးသူများ message ပို့ဆွေးနွေးသူများအထူးသဖြင့်လေးလိုင်းကနားထောင်ကြသူသောတာရှိအားလုံးဒီဝဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပဲပြန်ဆောင်ကြတော့ပေါ့ခင်ဗျာ
ကိုကြကြတဲ့အစီအစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာပါရှင်ဒီအစီအစဉ်ကိုစနေနေ့အင်္ဂါညတိုင်းမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလိုသူတွေဆက်သွယ်နိုင်ကြပါတယ်ဗီဒီယိုကနေအခုလွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်10နာရီကနေ17နာရီထိပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုညပဲအစီအစဉ်အဆုံးတက်ခင်မှာတရင်အချင်းချုပ်ကိုကိုရနိုင်ကညင်ညာပေးပါဦးမယ်ရှင်
Hezbollah ဖွဲ့ရဲ့ထိပ်တန်းတပ်မှုကြီးတဦးဒမတ်စကပ်စ်မြို့လေးစိမ်းနားမှာတည်ဆုံသွားတာဟာ Islamic အစွန်းရောက်တဲ့လက်ချက်ဖြစ်တယ်လို့ Lebanon စစ်သွေးကြောအဖွဲ့ Hezbollah အဖွဲ့ကပြောလိုက်ပါတယ် Hezbollah တပ်မှု Mustafa Bedreddin တည်ဆုံရတဲ့ပောက်ကွဲမှုဟာဒီဒေသတွင်းမှာရှိတဲ့ Takfiri Sunni အစွန်းရောက်အဖွဲ့တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဖြစ်တယ်လို့သူတို့ရဲ့စုံစမ်းဆွေးဆွေးမှုတွေကဖော်ပြနေတယ်ဆိုပြီးတော့ Hezbollah အဖွဲ့ကစနေနေ့မှာပြောလိုက်ပါတယ် Syria နိုင်ငံမှာ IS စစ်သွေးကြောတွေထိန်းချုပ်ထားတဲ့နယ်မြေတွေထဲကိုပြည်ပကတိုက်ခိုက်ရေးသမားတွေဝင်ထွက်သွားလာလို့ရနေသေးတဲ့ဆီးရီးယားနယ်စပ်နေရာကိုလုံးဝပိတ်ပစ်နိုင်ဖို့ဟာအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ထိတ်တန့်ဦးစားပေးတောင်းတစ်ခုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတူကိုတိုက်ခိုက်ရေးတံမှုတူဖြစ်ခန့်လိုက်ပါတယ်။လေတပ်ဗိုလ်ချုပ်ကြီး Laurie Robinson ဟာအမေရိကန်စစ်တပ်ရဲ့မြောက်ပိုင်းစစ်ဌာနချုပ်တံမှုဖြစ်တဲ့တောက်ချာနေကရာထူးလွှဲပြောင်းလက်ခံယူခဲ့ပါတယ်။မြောက်ကိုရီးယားကစီးရီးတင်နန်းပေးသူ30ဟာကွန်ဂိုစစ်တပ်နဲ့ရဲရဲရှိတွေကိုစစ်တင်နန်းတွေအတွင်းပစ္စတိုတနက်တွေထောက်ပံ့ပေးခဲ့တာဟာကုလသမဂ္ဂရဲ့အရေးယူတန်ခတ်မှုတွေကိုချိုးပေါက်ကောင်ချိုးဖောက်နိုင်ပွဲရှိတယ်လို့ကုလသမဂ္ဂအစိုးရခန်းစာတရက်မှာဖော်ပြလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကရဲလက်ကျင်းအကြောင်းတစ်ခုမှအသေးခံကားဘုံခွဲတိုက်ခိုက်မှုကြောင့်ရဲရဲရှိ3ယောက်သေဆုံးပြီးတော့12ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဘိုင်ယန်မြူနစ်နီးပြဖြစ်လာမဲ့ကာလိုအန်ချီလော့တီက2013ခုနှစ်မှာမန်ယူနီးပြကြီးဖာဂူဆန်ကသူ့ကိုပဲရစ်မှာထမင်းစားဖိတ်ပြီးတော့မန်ယူနီးပြဖြစ်တဲ့သူ့နေရာမှာဆက်ခံဖို့ကမ်းလှမ်းခဲ့ပေမဲ့သူ့အနေနဲ့ရီယယ်မက်ဒရစ်နီးပြလို့ဖို့လက်ခံထားပြီးဖြစ်တာကြောင့်လက်မခံဘဲညှင်းပယ်ခဲ့တယ်လို့အန်ချီလော့တီကပြောလိုက်ပါတယ်ခင်ဗျာ
စနေနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Roger Smith ဖြစ်ပါတယ်။ VOA American တန်ရက်တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိ9.24 32.40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။တော်တာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.